Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းရှင်းကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရင်2021ခုနှစ်ဇွန်လ9ရက်ဗိုလ်ဒူးညဘက်ရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါ။ဒီအစီအစဉ်တွေကိုလိုင်းလို့မီတာ31 32 58နဲ့ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာVOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအရင်ပြောပြမှာဖြစ်ပြီးသတင်းပေးပို့ချက်တွေထဲမှာတော
့မိနာရှေ့ရနေ့တုန်းကဖက်စီခံပြီးတော့ကိုယ့်ရနေ့မှာဒီစစ်တုံးကြီးမှာတည်ဆုံးသွားခဲ့တဲ့အကိုကပြားဆရာကိုကတ်တီအပါဝဲဒီမှာတနိုင်ငံလုံးမှာရှိတဲ့ဒီတည်ဆုံးသွားခဲ့တဲ့အာသာမီတွေအတွက်ကျွန်တော်တို့အနေအထားအင်ဂျီကိုဝှစ်ပြီးတော့ဝန်ထဲချင်းပိတ်မှတ်တယ်ကျွန်တော်တို့လုပ်ဆောင်နေ
ဒီကနေ့ဆန္ဒပြပွဲတွေနဲ့ပောက်ကွဲမှုဖြစ်ခဲ့တာတွေကိုအပြည့်စုံသိရပါမယ်ဖန်စီကန်ရရတဲ့မုံရွာဆန္ဒပြခေါင်းဆောင်ကိုဝေမူးနိုင်ကိုထောင်လွှင့်တရားရုံးမှာရုံးထုတ်ခဲ့တာ AA အဖွဲ့ခေါင်းဆောင်ရဲ့ညီနေညမအပါအဝင်10ဦးပြန်လွတ်လာတာမုံညညွေးပါတီကိုစားပြုရုပ်ောက်ပုတ်ဝင်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အပေါ်ပါတီကဘာပြောတယ်လဲဆိုတာနဲ့မင်းတက်နဲ့ဒီမော့ဆိုဘက်ကစစ်ဘေးရှောင်တွေအခြေအနေနဲ့တိုက်ပွဲသတင်းတွေကိုပြောပြပါမယ်တရင်ပတ်စင်ကန်ရရဖြစ်လူလူနဲ့ကျမ်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝေမင်းတို့ကပြောပြပါမယ်ခင်ဗျာ
ကြရပြည်နယ်ထဲမှာမြန်မာစစ်တပ်ကလက်နက်ကိုင်နဲ့အရက်သားမခွဲကြဘဲအကြမ်းဖက်ပစ်ခတ်တိုက်ခိုက်နေရာတွေကိုရှုံချပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ကြရပြည်နယ်မှာလောလောဆယ်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတသိန်းလောက်ရှိနေပြီးတော့သူတို့အတွက်အစားအသောက်ခါနဲ့အကာအကွယ်ရရေးတကြီးလိုအပ်နေတဲ့အကြောင်းနိုင်ငံတကာအသံဝိုင်းနေတဲ့ဒါကိုလစ်လျူရှုံမထားဖို့လက်ရှိအခြေအနေပေါ်မှာချက်ချင်းတုံ့ပြန်မဆောင်ရွက်နိုင်မှုဆိုရင်တော့ဖေဖော်ဝါရီလတရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစာအစာပြက်လက်မှုနဲ့ရောဂါပိုးပေတွေကြောင့်လူတွေအများပြားတိတ်ဆုံးရတဲ့အဖြစ်အဆိုတွေကြုံတွေ့လာရနိုင်တယ်လို့ Mr. Andrews ကမနေ့ကပဲကြေညာချက်ထုတ်သတိပေးလိုက်တာပါ။လူသားချင်းစာနာမှုအကူအညီတွေရေးတကြီးလိုအပ်နေတဲ့ဒုက္ခသည်တွေအတွက်အကူအညီတွေမပေးနိုင်အောင်မြန်မာစစ်တပ်ကလမ်းတွေကိုပိတ်ဆို့ဟန့်တားတာတွေအပြင်အများပြည်သူသွားနေတဲ့လမ်းမတွေပေါ်မှာမိုင်းထောင်တက်ခဲ့တာတွေအထိလုံနေတယ်ဆိုတဲ့သတင်းတွေကိုလည်းသူရရှိတဲ့အကြောင်း Mr. Andrews ကပြောပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအခြေအနေကိုဝိုင်းဝန်းဟန့်တားပြီးတော့လိုအပ်တဲ့နေရာတွေအတွက်လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်အောင်မြန်မာစစ်တပ်ကအရက်သားပြည်သူတွေကိုပြစ်ခတ်တက်ခဲ့တာ၊ဘုံကျဲတက်ခဲ့တာတွေရပ်တန့်ဖို့မြန်မာစစ်ကောင်းဆောင်ကိုဖိအားတိုးမြင့်ပေးဖို့လဲအထူးကိုယ်စားလှယ်ကထုတ်ပြန်တိုက်တွန်းထားပါတယ်။နိုင်ငံတော်ကခုလိုအကြက်တဲမျိုးစုံရင်ဆိုင်နေရချိန်မှာပဲမြို့ကြီးတချို့မှာတော့စစ်အာဏာရှင်ဆန့်ကျင်ရေးတပိတ်ပွဲတွေလည်းနီလန်းပေါင်းစုံနဲ့ကျင်းပနေပါတယ်။တရားလဲလို့ဖမ်းဆီးမှုတွေအကြမ်းဖက်ပြစ်ခတ်မှုတွေရှိနေပေမဲ့လည်းပြည်သူတွေကတော့ဆက်ပြီးတော့အခန့်တော်လာနေကြတာဖြစ်ပါတယ်။မြန်မာပြည်သူတွေအပေါ်စစ်အုပ်ချုပ်ရေးကောင်စီကအကြမ်းဖက်နေတဲ့လုပ်ရက်တွေချက်ချင်းရပ်ပြီးလွတ်လပ်စွာထုတ်ဖော်ခွင့်ပြုဖို့နဲ့တရားလဲလို့ဖမ်းဆီးထားသူအလုံးပြန်လွတ်ပေးဖို့ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကကြေညာချက်ထုတ်ပြီးတော့တိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်လုပ်ရက်တွေကိုအခိုင်အမာရှုံ့ချကြောင်းနဲ့ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကနိုင်ငံကြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပွဲအပြီးပုတ်ထူးနေမှာပဲအခုလိုပူတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒေတာရင်းလူခွင့်ရေးအခြေအနေအရနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့တိုရှီမီတ်ဆူမိုတေဂီနဲ့နိုဘူကီရှီရိုကဩစတြေးလျနိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့မာရီစ်ပိန်နဲ့ဖီတာဒါထန်တို့အွန်လိုင်းဗီဒီယိုကနေတွေ့ဆုံဆွေးနွေးခဲ့တာပါ။ဟောင်ကောင်ဒီမိုကရေစီရေးအားနည်းလာစေတဲ့လက်တော်ဆောင်ရွက်ချက်တွေကိုစိုးရင်ကြောင်းပြောဆိုခဲ့ကြတဲ့ဝန်ကြီးတွေကအရှေ့တရုတ်ပင်လယ်ပြင်နဲ့တိုင်ဝမ်ရေးလက်ကြားမှာတည်ငြိမ်အေးချမ်းမှုရဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ဒါအပြင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်ထက်ကလူနေစုဝီဂါမွတ်စလင်တွေလူအခွင့်အရေးချိုးဖောက်ခံရတယ်ဆိုတော့အစီအင်ခါစာနဲ့ပတ်သက်လို့လည်းအလွန်ဆိုရင်ကြောင်းနိုင်ငံဝန်ကြီးတွေကပြောဆိုခဲ့တာပါဝီဂါမွတ်စလင်အရေးနဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR အပါအဝင်တိချလွတ်လပ်တဲ့အဖွဲ့တွေကိုရှင်ကျန်းပြည်နယ်မှာလာရောက်ဆန်းစစ်ခွင့်ပြုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒေသရင်းတည်ငြိမ်အခြေအနေကိုမဖျက်ဆီးကြဖို့သူ့ပြည်တွင်းရေးကိုဝယ်မစွက်ကြဖို့နိုင်စဉ်သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုထားပါတယ်။ကွန်ပျူတာတွေကိုအွန်လိုင်းကနေထိန်းချုပ်ပြီးတော့ငွေညစ်တဲ့ ransomware တိုက်ခတ်မှုနဲ့ရင်ဆိုင်ခဲ့ရတဲ့အမေရိကန်အကြီးဆုံးရှင်းနန်ပိုက်လိုင်းကုမ္ပဏီအကြီးငယ်တယောက်ကနိုင်ငံအကျိုးစီးပွားကိုရှေ့တန်းတင်တဲ့အနေနဲ့ hacker တွေကိုငွေပေးခဲ့တာပါလို့ပြောပါတယ်။မေလ9ရက်နေ့ကဒီတိုက်ခတ်မှုကြောင့်အမေရိကန်အရှေ့ပိုင်းပြည်နယ်တွေကိုပို့ပေးနေတဲ့ရေနံပိုက်လိုင်းတွေရဲ့အနေငယ်ပိတ်သွားခဲ့ပြီးစီစေးတွေလည်းတတ်သွားခဲ့တာပါ ransomware တိုက်ခိုက်မှုနဲ့ကြုံခဲ့ရတဲ့ Colonial Pipeline Company အမှုဆောင်အရာရှိချုပ် Joseph Blount ကဒီကိစ္စနဲ့ပတ်သက်ပြီးတော့အမိမြေလုံခြုံရေးနဲ့အစိုးရကိစ္စရပ်များဆိုင်ရာအထက်လွှတ်တော် Commission မှအင်္ဂါနေ့မှလာရောက်ထွက်ဆိုခဲ့တာပါ။လောင်စာပေးပို့မှုတွေအကြီးအကျယ်နှောင့်နှေးမသွားအောင်လို့ Russia အခြေစိုက်တက်ဆိုင်ကွန်ရက်ကိုဒေါ်လာ5တန်းပေးဖို့သဘောတူခဲ့ရတဲ့ကိစ္စကိုသူတာဝန်ယူပါတယ်လို့လည်းပြောပါတယ်။စွိုင်းကဏ္ဍမှာလှုပ်သက်36နှစ်အတွင်းဒါအခက်ခဲဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ပြီးတော့မှန်ကန်တဲ့ရွေးချယ်မှုဖြစ်တယ်လို့ယုံကြည်ပါတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အပါအဝင်တရားဥပဒေစိုးမိုးရေးနဲ့စိုက်ဘာပညာရှင်တွေကဟက်ကာတွေကိုငွေမပေးဖို့ကုမ္ပဏီတွေကိုအစဉ်တစိုက်တတိပေးနေတာပါ။Colonial Pipeline Company ကတရားရေးရာပညာရှင်တွေကိုကြားနေလို့အဖြစ်ငားရမ်းပြီးတော့ DarkSide Hacker တွေနဲ့ဆက်သွယ်ညှိနှိုင်းခဲ့တာလို့လဲ Blount ကပြောပါတယ်။ Bitcoin Digital ငွေကြေးနဲ့မေးလာရှိရနေမှာ Hacker တွေကိုငွေပေးခဲ့ပြီးတဲ့နောက်မှာတော့ရှင်းတန်း Pipeline တွေပြန်ဖွင့်နိုင်ခဲ့ပေမဲ့တချို့စနစ်တွေကအခုမှ Online ပြန်ရောက်လာတယ်လို့လဲပြောပါတယ်။ Company ကနေ Hacker တွေကိုပေးလိုက်တဲ့ဒေါ်လာ 1.3 တန်းနဲ့ညင်မြတဲ့ Bitcoin Digital ငွေကြေးတွေကိုပိတ်ဆို့နိုင်ခဲ့ကြောင်း American တရားရေးဌာနနဲ့ FBI တို့ကကြေညာလိုက်ပြီးနောက်တနေ့မှာပဲကုမ္ပဏီအကြီးကဲ Blount ကလွှတ်တော်မှလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကနိုင်ငံနဲ့အနေနဲ့မိပောင်း120ကျော်ရဲ့ကာယရောဂါနဲ့ပတ်သက်တဲ့ခီးတွားလာမှုဆိုင်ရာအကြံပြုချက်တွေကိုထုတ်ပြန်လိုက်ပါတယ်။ကာယရောဂါအတော်ဆိုးနေတာကိုအဆင့်လေးနဲ့ကူးစက်နိုင်ရေးမြန်မာဆဲဆိုရင်တော့အဆင့်3လို့သတ်မှတ်ပြီးအဆင့်လေးမျိုးခွဲထားတာပါ။ဒီထဲမှာကူးစက်နိုင်ခြင်းအမြင့်ဆုံးအဆင့်လေးကနေအဆင့်3ကိုကျလာတဲ့နိုင်ငံနဲ့အနေနဲ့60ခုပါဝင်ပါတယ်။ခီးသွားသိရင်လားဆိုတာပြန်စင်းစားဖို့အကြံပြုထားတဲ့အဆင့်3ဝင်နိုင်ငံထက်မှာတော့ကနေဒါပြင်သစ်ဂျာမနီနဲ့လာမယ်လာတဲ့အိုလံပစ်အားကစားပွဲကျင်းပတော့မယ့်ဂျပန်လည်းပါပါတယ်။ဂျပန်ကတော့ပြပကအိုလံပစ်ပွဲလာကြည့်သူတွေကိုဝင်ခွင့်ပြုမှာမဟုတ်ပါဘူး။ပိုကူးဆက်မှုတိုးလာနေတဲ့ဂျပန်မှာပြည်သူတွေကန့်ကွက်နေတဲ့ကြားကအိုလံပစ်ပွဲကျင်းပတော့မှာပါ။အိန္ဒိယနိုင်ငံမှာစတွေ့တဲ့ Delta Visa ပြောင်းပိုကူးဆက်သူ 12,000 ကျော်တွေ့ထားတဲ့ပြည်မှာတော့ကာယရောဂါကန့်သတ်ချက်တွေမကြခင်ပြန်ရောက်သိမ့်ဖို့မရေမရာဖြစ်နေပါတယ်။ကကွယ်စီထိုးမထားတဲ့အသက်30အောက်လူငယ်တွေကြောင့် Delta Visa ပြောင်းပို့တွေတချိန်ထိုးကူးစက်နေတာကြောင့်ပရတိန်ကျမ်းမာရေးစနစ်ဆက်ပြီးတော့တောက်မခံနိုင်တော့မှာကိုပညာရှင်တွေဆိုရင်နေပါတယ်။အစ40ကျော်ကူးစက်များတဲ့ Delta Visa ပြောင်းပို့တွေပရတိန်မှာပို့တွေ့နေရပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းပို့ကူးသူ68ရာခိုင်နှုန်းတိုးလာပါတယ်။အမေရိကန်မှာလည်း Delta Visa ပြောင်းပို့ကူးခံထားသူ600ခိုင်နှုန်းရှိကြောင်းထိပ်တန်းကျမ်းမာရေးပညာရှင်တွေကပြောပါတယ်။မြန်မာနိုင်ငံမှာတော့ဂျွန်လ9ရက်နေ့လည်းနှစ်နာရီထုတ်ပြန်ချက်အရပိုးစစ်ဆေးမှု2022ခုမှာပိုးတွေ့သူ123ရှိကြောင်းမြန်မာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kHz 9885တို့ဖြင့်စနစ်တင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဗုဒ္ဓဦးနဲ့ညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်စစ်လေရင်တွေမလေးရှားရေပိုင်နဲ့အနာအထိဝင်လာတဲ့အပေါ်မလေးရှားဘက်ကထူးထူးခြားခြားကြီးညာချက်ထုတ်ဒေါသတကြီးတုံ့ပြန်လိုက်တယ်လို့သုံးသပ်သူတွေကဆိုပါတယ်။နိုင်ငံတကာရေးရာစင်ကာပူ Institute အဖွဲ့ကအကြီးတန်းသုတေသီအိုဟီဆွန်းကအရင်တုန်းကစီးပွားရေးအကျိုးအတွက်ပြည်လည်အောင်ခက်ချွတ်ချွတ်လုပ်တတ်တဲ့မလေးရှားအနေနဲ့အခုကြေညာချက်ထုတ်ပြောလာတာကတရုတ်ဘက်ကလွန်လာပြီဆိုတာကိုပြသလိုက်တာပါလို့ဆိုပါတယ်။တရုတ်လေတပ်ရဲ့ပူဆောင်ရေးလေယာဉ် 16C ဒီလက်စမ်းပိုင်းလုံးကမလေးရှားအရှေ့ပိုင်းပြည်နယ်ဆရာဝတ်ကမ်းခြေကနေ96မိုင်အနီးနားအထိရောက်လာခဲ့တဲ့အပေါ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့ကြေညာချက်ထုတ်ပြီးတရုတ်သံမတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။ဒါအပြင်မလေးကမ်းခြေစောင်းတပ်တွေကတရုတ်စစ်လေရင်တွေကိုအခုလိုစတွေ့ပြီးနောက်မလေးလေတပ်မတော်ကလည်းပြင်းထန်တဲ့ချင်းချောင်းမှုလို့ဆိုကာစစ်ကြက်လေရင်တွေဆီလွတ်ပြီးပြန်မောင်းထုတ်ခဲ့ကအနီးကပ်ဆက်ဆောင်ကြည့်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။မလေးရှားရဲ့ ISIS ခေါ်မဟာဗျူဟာနဲ့နိုင်ငံတကာလိလာရေး Institute ကနိုင်ငံခြားရေးမူဝါဒနဲ့လူကြုံဆိုင်ရာအကြီးအကဲသုံးသပ်သူ Sharyman Lockman ကလည်းစင်ရာကြီးတရုတ်ကိုမရှင်းတာပဲအခုနောက်ဆုံးအဖြစ်ကတော့ဆက်ဆံရေးဆိုးလာတဲ့သဘောလို့ဆိုလိုက်ပါတယ်ခင်ဗျ။အစ္စရေးအနေနဲ့ပါလက်စတိုင်းနဲ့အပြစ်ရပြီးအခုဆီးရီးယားဘက်လေကြောင်းဆစ်ဆင်ခဲ့ရမှာဆီးရီးယားအစိုးရတပ်ဖွဲ့ဝင်17ဦးကြာဆုံးခဲ့ပါတယ်။ပါလက်စတိုင်းနဲ့အပြစ်ရပြီး17ရက်ကြာမှာအစ္စရေးအနေနဲ့မနေ့အင်္ဂါညပိုင်းကအခုလိုလေကြောင်းဆစ်ဆင်ရေးလုပ်ခဲ့တာကြောင့်ဆီးရီးယားအစိုးရဘက်ကတပ်သားနဲ့စစ်သည်ကြွအနည်းဆုံး17ဦးကြာဆုံးခဲ့တယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။ ကြည်တင်ချေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ခေါင်းဆောင်ရာမီအပ်တူရာမန်ကစီးရီးယားကြီးတက်အဖွဲ့ဝင်အနည်းဆုံး9ဦးနဲ့အမျိုးသားကာကွယ်ရေးတပ်စစ်သွေးကြွ4ဦးကြာဆုံးခဲ့တယ်လို့ AFP သတင်းဌာနကပြောခဲ့ပါတယ်။အခုအစ္စရေးလေကြောင်းတိုက်ခိုက်မှုကစီးရီးယားနိုင်ငံဟောင်းစ်မြို့စင်ဂျီဖုံကာဖက်အယ်တင်ရွာကလေတပ်စခန်းတစ်ခုနဲ့လက်ဗနွန်ဟက်စ်ဘိုလာလှုပ်ရှားမှုရဲ့လက်နက်သုံးလောင်းရုံတစ်ခုကိုအဓိကပြစ်မှတ်ထားခဲ့တယ်လို့လည်းစီးရီးယားလူခွင့်ရေးအဖွဲ့ကဆိုပါတယ်။ဒါ့အပြင်အင်ကာညာအခုလေကြောင်းတိုက်ခိုက်မှုတွေကိုစီးရီးယားရဲ့အခြားဒေသတွေမှာလည်းလုပ်ခဲ့ရမှာမြို့တော်ဒမတ်စကတ်ဟောင်းစ်ဟာမားနဲ့လက်ချာကီယာပြည်နယ်တွေပါဝင်ခဲ့တယ်လို့စီးရီးယားလူခွင့်ရေးအဖွဲ့ကဆက်ပြောခဲ့ပါတယ်။စီးရီးယားဆိုရရဲ့စာနာသတင်းအေဂျင်စီကလည်းအစ္စရေးအနေနဲ့လက်ဗနွန်လေပိုင်းနဲ့ထဲကနေအခုလိုစစ်ဆင်ခဲ့တာကြောင့်ဒမက်စကတ်မြို့တော်မှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးလေကြောင်းကာကွယ်စနစ်တွေနဲ့တုံ့ပြန်သွားမယ်လို့လည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျ။အာဖဂန်နစ္စတန်နိုင်ငံမှာတော့မြေမြုံပိုင်းရှင်လင်းရေးပရဟိတအဖွဲ့ရုံတဲ့တနသမားတွေဖြစ်ခတ်ခဲ့တာကြောင့်ဝန်ထမ်း10ဦးသေဆုံးခဲ့ရပါတယ်။အာဖဂန်မြောက်ပိုင်းဘင်္ဂလားပြည်နယ်မှာရှိတဲ့ဗြိတိန်ချေဆိုင်မြေမြုံပိုင်းရှင်လင်းရေးနိုင်ငံတကာအဖွဲ့ Halo Trust ရဲ့စခန်းကိုညပိုင်းအခုလိုဝန်တိုက်ခဲ့တာကြောင့်နောက်ထပ်တရားစင်ကျော်လဲဒဏ်ရာတွေရခဲ့တယ်လို့အာဖဂန်ရာရှိတွေကဒီနေ့ပြောလိုက်ပါတယ်။အာဖဂန်လူကြုံရေးတပ်တွေနဲ့တာလီဘန်တပုံတွေတိုက်ပွဲပြင်းထန်နေတဲ့ဒီဒေသမှာအခုလိုတည်ဆုံခဲ့ရသူတွေကမိုင်းရှင်းလင်းစခန်းရှိအာဖဂန်နိုင်ငံသားပရဟိတဝန်ထမ်းတွေဖြစ်ပြီးတာလီဘန်တွေကအခန်းထဲမှာစုပစ်တက်ခဲ့တာလို့ဘက်ဂလန်ပြည်နယ်ရဲရာရှိသူက VOA ကိုပြောပြပါတယ်။ဒါပေမဲ့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတော့သူတို့လုပ်ခဲ့တာမဟုတ်ဘူးအခုတိုက်ခိုက်မှုဖြစ်တဲ့ဘင်္ဂလား e-magazine KI ကသူတို့ထိ ंछ ုတ်ထားတဲ့နေမြေထဲမှာမရှိပါဘူးလို့ဆိုပါတယ်။တာလီဘန်ပြောခွင့်ရမူဂျာဟစ်ကဆက်ပြီးအကာအကွယ်မဲ့နေသူတွေပေါ်အခုလိုတိုက်ခိုက်မှုမျိုးကိုရှုတ်ချတယ်။ဒါကရက်စက်မှုသာဖြစ်တယ်။သူတို့မူဂျာဟစ်တွေအနေနဲ့ NGO တွေနဲ့လည်းဆက်သွယ်ရှိပြီးအခုလိုရက်စက်မှုမျိုးဘယ်တော့မှလုံးဝမဟုတ်ဘူးလို့ Twitter ကနေပြောခဲ့ပါတယ်ခင်ဗျ။ AIDS ကိုခံစွမ်းချယောဂါဟာကိုဗစ်ယောဂါလိုပဲလူမှုအသိုက်အဝန်းတွေအတွင်းမငြိမ်းမှုတွေကြောင့်ပိုဆိုးပါးစေခဲ့တယ်လို့ကုလသမဂ္ဂရဲ့ AIDS တိုက်ဖျက်ရေးအစီအစဉ် UNAIDS အကြီးအကဲဝန်ကြီးပြန်ရှိမာကထောက်ပြလိုက်ပါတယ
် Inequalities in power, in status, in rights and voice
အာနာအဆင့်တန်းအခွင့်အလမ်းနဲ့ပြောဆိုနိုင်မှုတွေမငြိမ်းမြကွာခြားနေတာတွေဟာ HIV ကိုခံစွမ်းကျဗိုင်းရပ်စ်ကိုပြန့်နှံ့မှုကိုအဓိကမောင်းနှင်တွန်းအားပေးနေပါတယ်မငြိမ်းမှုတွေကြောင့်လူတွေကိုသေစေပါတယ်လို့ပြောသွားတာပါလွန်ခဲ့တဲ့နှစ်ပေါင်း40လုံးက HIV AIDS ရောဂါပိုးပထမဆုံးစတွေ့ခဲ့သူတွေကိုထုတ်ပြန်ခဲ့ပြီးမှအခုတော့လူသန်းပေါင်း 89.5 သန်းအထိကူးစက်သွားပြီး 35 သန်းနီးပါးသေဆုံးခဲ့ရပြီးပါပြီလို့ UNAIDS အဖွဲ့ကဆိုထားပါတယ်။လူသန်းမကဖွဲ့ဝဲနိုင်ငံတွေအနေနဲ့2030ခုနှစ်မတိုင်ခင်ဒီ AIDS ကမ္ဘာကရောဂါကိုအဆုံးသတ်ရည်ရည်မှန်းချက်ကိုဖြည့်ဆည်းခြင်းနဲ့ဆိုရင်ဒီမငြိမ်းမှုတွေကိုအဆုံးသတ်ရတော့မယ်လို့အမှုဆောင်ညွှန်ကြုံပြန်ရည်မှာကကုလသမဂ္ဂအထွေထွေညီလာခံရဲ့အဆင့်မြင့်စီးပွားတစ်ခုမှာပြောခဲ့ပါတယ်ခင်ဗျာ The Voice
of America နားလောင်တဲ့ကိုဝင်းမင်းတို့က
ရန်ကုန်မြို့မှာဒီကနေ့
ပြသွားတာပါလူလူနဲ့ကျန်းမာရေးသတင်းသုံးသပ်ချက်နဲ့အကစားသတင်းလောကသတင်းပတ်ဆိုင်ကဏ္ဍတွေမတိုင်ခင်သတင်းပြပူချက်တွေနားဆင်ရပါမယ်ပထမဆုံးဒီကနေ့ပေါက်ကွဲမှုနဲ့ဆန္ဒပြပွဲသတင်းအရင်ပြောပြပါမယ်လုံလုံရေးတင်းကျပ်မှုတွေနဲ့အကြမ်းဖက်ပြိုကွဲမှုတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေရောကြလာပြီးမြဲတချို့မျိုးတွေမှာတော့ဆက်ရှိနေတော့မှာပဲရန်ကုန်မှာတော့မနေ့ကဆန္ဒပြစစ်ကြောင်းတစ်ခုကိုစစ်ကောင်စီတပ်တွေကဖြိုခွဲဖမ်းဆီးခဲ့တာကြောင့်ဒီကနေ့ဆန္ဒပြပွဲကိုရန်နှက်ထားကြပါတယ်ဒါပေမဲ့လည်းပေါက်ကွဲမှုတချို့ဖြစ်ခဲ့တယ်လို့ထိခိုက်ဒဏ်ရာသူတွေရှိခဲ့ပါတယ်နိုင်ငံတော်ကပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တရင်ကိုမတ်စုမွန်ပြောပြပါမယ
်ရန်ကုန်မြို့မှာဒီကနေ့မှာတော့ဆရာနာရှင်ကိုဆန့်ကျင်တဲ့ဆန္ဒပြတပိတ်စစ်ကြောင်းတွေမထွက်ပဲရထားပေမဲ့ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။စမ်းကြောင်းမြို့နယ်တန်တရာလန်ကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာပေါက်ကွဲမှုဖြစ်ခဲ့တာပါ။အဲ့ဒီပေါက်ကွဲမှုအတွင်းမှာထိခိုက်ဒဏ်ရာရသူ2ယောက်ရှိတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပြပါတယ်
။ဒီနေ့တပိတ်ကတော့နားထားရပြ။မနေ့ကကြွချင်းနဲ့ပတ်သက်ပြီးတော့ဒီနေ့တပိတ်ကိုနားထားတာပြ။ဟုတ်ကဲ့။ဒီနေ့ဘုံဘောတာကတော့တန်တရာလန်ထိတ်ကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာဘုံဘောတာပြ။အဲ့လက်ဖက်ရည်ဆိုင်ကတော့ဟိုရဲတွေကအများကြီးတရင်ပေးနေတယ်လို့တရင်ကြတဲ့ထလဆိုင်ဖြစ်နေပြ။အထီးကကတော့လောလောလတ်လတ်ဟောရှိရပြအထီးကကတော့လူ၂ယောက်ထိရလို့ပြောတင်ကြရတယ်ကအထီးကကတော့ခုနကတော့ရဲတွေတောက်လျှောက်ပတ်ပြီးတော့ဆင့်နေရလို့တော့တင်ကြရတယ
်စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကရွာတွေစုပေါင်းပြီးတော့ဆန္ဒပြကြတယ်ရွာပေါင်းစုံဆန္ဒပြတပိတ်စစ်ကြောင်းမှာတော့လူဝင်အား2000ဝန်းကျင်လောက်ဒီကနေ့ဆန္ဒပြကြပါတယ်ကြပြဆရာခတ်တီကြာဆုံးခြင်းတလားပြည့်အဖြစ်နဲ့ဝန်ထဲချင်းထိမ့်မတ်အနက်ရောင်အင်ကြီးတွေဝစ်ဆင်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းရဲ့ဥဆောင်ကော်မတီအဖွဲ့ဝင်တဦးကပြောပြပါဗျာ
။ဟုတ်ဒီနေ့မှာတော့ကျွန်တော်တို့ဒီနေ့ကကျွန်တော်တို့ ဗီလာရှိရနေတော့ငါဖက်စီခံပြီးတော့ကိုယ့်ရဲ့နေမှာဒီစီတိုးကြီးမှာဒီဆုံးသွားကလေးအကိုကပြားဆရာကိုခတ်ပြီးအပါဝယ်အဲဒီမှာတနိုင်ငံလုံးမှာရှိတဲ့ဒီကျဆုံးသွားကလေးအာသာဒီဂရီတို့ကျွန်တော်တို့အနေအောင်အင်ဂျီတွေဝတ်ဆင်ပြီးတော့ဝန်ထဲချင်းပိတ်မှတ်တွေကျွန်တော်တို့လုပ်ဆောင်တယ်ပြီးရင်ကျွန်တော်တို့ပြေတော်တန်နေနဲ့ကျွတ်ကျော်ပြီးတော့ချီတက်လမ်းလျှောက်ပြီးတော့အစီအစဉ်နဲ့ကြော်ဒီရောမှာကျွန်တော်တို့ထိုင်တွေခန်းနာတွေတက်ပြီးတော့နိုင်ငံရေးကြောင်းဒီရဟောခြင်းကိုကျွန်တော်လုပ်ဆောင်ပါတယ်ခင်ဗျ
စကိုင်းတိုင်းကလေးမျိုးမှာလည်းစစ်ကောင်စီတပ်ရဲ့လုံခြုံရေးတင်းကျပ်တာကြောင့်ရောကူးစက်ရောဂါ COVID-19 ဖြစ်ပွားမှုတွေများလာတာကြောင့်အသွားအလာကန့်သတ်မှုတွေလုပ်ထားပေမဲ့ပုံမှန်အတိုင်းဆေးရနာရှင်စန့်ကျင်ဆန္ဒပြမှုတွေကတော့ရှိနေပါတယ်စစ်ကောင်စီတပ်တွေကကလေးမျိုးတွေကနေရာတချို့မှာတက်ဆွဲထားပြီးညဘက်မှာ6လက်ပစ်ခတ်တာတွေလုပ်တယ်လို့ရွာတွေထဲကိုသွားပြီးတော့လည်းဝင်ရောက်တောင်းကျမ်းနေတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီသူတို့တက်ဆွဲထားတဲ့နေရာတွေမှာတော့ပုံမှန်တိုင်းရှိတယ်ဒီကလေးမျိုးကြည့်သူစေုံထဲမှာရှိတယ်။နောက်မျိုးရောခံမှာမှာရှိတယ်။အဲဒါကတော့ကြာပြီပေါ့နော်တက်ဆွဲထားတဲ့နေရာကြီးမှာအစ်စ်ဖားရောမရှိဘူး။အဲ့နေရာကြီးမှာတော့ပုံမှန်တိုင်းရှိတယ်။ဒီကြည့်သူစေုံမှာဆိုရင်လည်းနေတိုင်းသာပနတိဖောက်တာလည်းရှိတယ်ညဆိုရင်လေ။ဒီတိသေးကြီးရဲ့အနေနဲ့လုပ်တဲ့ပုံစံမျိုးအဖြစ်မှာညတော့လည်းတနက်လေးဖောက်ကြတယ်။ရွာဒီဘက်မှာအဓိကအိမ်တစ်စင်းဒီနည်းဆိုရင်ဒီကလေးနဲ့ခံကောကြာဟန်တာကြီးရွာရက်ကတ်ကူမှာတိန်တဆင်းလိုက်ရှာတယ်လို့လည်းကြားတယ်ဒီကောင်ကနေတွားပြီးတော့
စစ်ကောင်စီတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲဖမ်းဆီးမှုတွေရှိနေပေမဲ့လို့ AR တိုင်းဘက်မှာတော့ကရင်လူငယ်တွေကအိမ်တွင်းသပိတ်တွေလုခဲ့ပါတယ်တဝဲဖားကန့်မြိုင်မုံရွာမန္တလေးမော်လမြိုင်မေမြို့ကွတ်ခိုင်တာမခန့်စတဲ့မြို့တွေမှာလည်းခြိတက်သပိတ်ဆိုင်ကယ်သပိတ်တွေနဲ့ဆီယနာရှင်ဆန့်ကျင်ကြောင်းလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့အချိန်ကနေစလို့အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်ဒီကနေ့ထိဆိုရင်တော့တေဆုံးသူကအနည်းဆုံး858ဦးထိရှိသွားပြီးဖမ်းဆီးထိန်းသိမ်းခံထားရသူက4804ဦးရှိနေပါတယ်။ဖမ်းဝရန်ထုတ်ခံထားရသူကတော့1963ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ကဂျွန်လ10ရက်နေ့နေဆွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်ရှင်။
နိုင်ငံတော်ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ပြောပြသွားတာပါ။အီအီအဖွဲ့ခေါင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွတ်လာတဲ့သတင်းမှကြားခင်သိရပါမယ်။အခုဆက်ပြီးမုံရွာဆန္ဒပြခေါင်းဆောင်ကိုဝေမိုးနိုင်ကိုရုံးထုတ်ခဲ့တာနဲ့ပတ်သက်ပြီးပြောပြပါမယ်။စစ်ကောင်စီကဖမ်းဆီးပြီးပုံမှန်မျိုးစုံနဲ့ဆွဲချက်တင်တရားစွဲခံထားရတဲ့မုံရွာသတိခေါင်းဆောင်ကိုဝေမိုးနိုင်ကိုဇွန်လ10ရက်နေ့ကမုံရွာအချင်းထောင်တွင်မြို့နယ်တရားရုံးမှာပုံမှန်905ကာကြီအတွက်ရုံးထုတ်စစ်ဆေးပါတယ်။မင်းအဖြစ်မှာလည်းစစ်တပ်ကအာဏာသိမ်းနဲ့ဖေဖော်လတရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားကောင်းဆောင်တူဖြစ်သူကိုမင်းသွေးတစ်ကိုရုံးထုတ်ဖို့ရှိတယ်လို့မိသားစုဝင်တူကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမှတ်ခင်ဖြူထွေးကပြောပြပါမယ်
။ပုံမှန်10ခုနဲ့တရားစွဲဆိုထားတယ်လို့စီယုချုပ်ရေးကောင်စီမီဒီယာတွေကဖော်ပြထားတဲ့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အမှုတွေထဲကမှ905ကကြီအထက်မုံရွာထောင်ရင်းကမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ကိုဝေမိုးနိုင်ဟာလက်ရှိအချိန်မှာစားမရီကောင်းမွန်နဲ့လူသားတိထားရပြီးမိခင်ဖြစ်သူနဲ့အခုအချိန်ထိမတွေ့ရသေးပါဘူး။သူရဲ့အမှုအခြေအနေနဲ့ပတ်သက်လို့မိခင်ကဖီဝေကိုအခုလိုပြောပြပါတယ်
။ခုအမှုတွေကတော့လောလောဆယ်905ကကြီးကိုဒီကတရင်လူစစ်တယ်ပေါ့နော်။နောက်ပြီးတော့အဲ့ဒီ905ကကြီးအတွက်ကို15ရက်နေမှာပြန်ချင်းထားပါတယ်ရှင်။နောက်300နှစ်နဲ့395အမှုတက်ကခရိုင်တရားရုံးမှာ16ရက်နေမှာရုံးတင်ရှိမှာရှင်။905ကိုစစ်တဲ့အခါမှာလေ905ကတော့သူကတော့ဒါကတော့ဟိုတရိတ်ကောင်းဆောင်နေပေါ့နော်ဒိုင်းနဲ့သူကလက်နဲ့ကန်ဆောင်မှုပါညာသူမှအဲ့ဒီတရိတ်ကလာအတွင်းမှာတရိတ်ဖြစ်တဲ့အရှင်တော်အတွင်းမှာလက်နဲ့ကန်ဆောင်မှုပါညာဆိုတာတော့မရှိဘူးပေါ့အဲ့ဒီအတွက်တော့အာသာတည်းရှိတယ်လို့ယူဆရတယ်300နှစ်မှာလည်းပဲသူကိုယ်တိုင်တတ်တယ်ဆိုတော့ဆွဆွဲခြင်းမျိုးတော့မတွေ့ရဘူးသူကပါပီးကူညီမှုတို့ပါလို့ညာတို့အဲ့လိုမျိုးတွေနဲ့သူဖြစ်သွင်းထားတယ်ဆိုတဲ့သဘောပေါ့တလန်မှုမှာလည်းပဲသူအနေနဲ့အပီးကူညီတယ်ဆိုတဲ့သဘောမျိုးပေါ့ပါဝင်ပတ်သက်တယ်ဆိုတဲ့ပုံစံမျိုးတွေအဲ့လိုမျိုးတွေဒီ chart မျိုးတွေပဲတွေ့ရတယ်လို့ရှင်းနေပြပြောပါရစေကျမ
ကိုဝေမိုးနိုင်ကိုမုံရမျိုးနယ်ရဲစခန်းကနေတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေပုံမှ25ပြစ်မှုကျူးလွန်ရာတွင်အားပေးကူညီမှုပုံမှ114လူသတ်မှုပုံမှ302ကျုံးသောလက်နက်ဖြင့်အပြင်းထန်နာကျင်စေမှုပုံမှ325လူကိုမတရားချုပ်နှောင်ထားရှိမှုပုံမှ342တပြားမှု395နဲ့တမရော်ကိုအချင်းချိုပြက်အောင်လှုပ်ဆော်မှု905ကကြီလိုနဲ့တရားစွဲထားပြီးဖမ်းဆီးခံရပြီးတဲ့နောက်မှာမတရားအသိနဲ့ဆက်သွယ်မှုပုံမှ18နောက်နိုင်ငံတော်ပုံကံမှုပုံမှ124နဲ့ပြည်မှုကြီးများကျူးလွန်အောင်အားပေးကူညီမှုပုံမှ517တို့နဲ့ပါထပ်တိုးရေးယူမယ်လို့စေုပ်ချုပ်ရေးကောင်စီရဲ့မီဒီယာတွေကနေထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာတော့တမရော်ကိုအချင်းချိုပြက်အောင်လှုပ်ဆော်မှု905ကကြီလူသတ်မှုပုံမှ302နဲ့ တမယမှု395ရုအထက်တရားရင်ဆိုင်နေရတာဖြစ်ပါတယ်။ကိုဝင်မိုးနိုင်အတွက်ရှင်းနေလိုက်ပါဆောင်ရွက်တာမရှိအောင်ဖျားပေးမှုတွေရှိတယ်လို့မုံရွာသပိတ်ကောင်းဆောင်တွေကပြောပါတယ်။ရှင်းနေလိုက်ပေးမဲ့သူအခက်အခဲအတုံးလေးကျုံရတယ်ဆိုတာကိုမိခင်ဖြစ်သူကလည်းပြောပြပါတယ်
။မုံရွာကိုရင်ကရှင်းနေတယ်ရောရခြားရှင်းနေရောဒီ300ကိုလိုက်ပေးမဲ့ရှင်းနေတဲ့ကောသူတို့ကြည့်ရပြလိုက်တယ်ပေါ့နော်အလိုရှိတဲ့အတွက်ဟိုရှင်းနေရဒီမှာပြောင်းလဲရတယ်မောင်ရှင်းနေရလဲဒီမှာဘလူးမှာဟားလို့မရအောင်အဲ့ဒီအတွက်ဒီမှာမန္တလေးကရှင်းနေလို့မှားပါလို့ရှိ
ကိုဝေမိုးနိုင်ကိုပြီးခဲ့တဲ့ဧပြီလ15ရက်နေ့ကမုံရွာမြို့မှာဆိုင်ကယ်တပိတ်စစ်ကြောင်းနဲ့ရင်းရင်းကြမ်းကြမ်းဆန္ဒပြနေတဲ့အချိန်စစ်အုပ်ချုပ်ရေးကောင်စီလက်နက်ကင်တပ်ဖွဲ့ဝင်တွေကကားနဲ့ဝင်တိုက်ပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာပါအခုအချိန်အထိမိသားစုအပါအဝင်ဘယ်သူနဲ့မှတွေ့ခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာဖမ်းဆီးခံရတဲ့သူတွေကကျောင်းသားတမကခေါင်းဆောင်ဟောင်းတဦးဖြစ်သူကိုမင်းသွေးသစ်လည်းပါပါတယ်ကျမကြီးအားနည်းနေတဲ့ကိုမင်းသွေးသစ်ကိုမနေ့ကစွန်လ10ရက်နေ့မှာအင်းစိန်ထောင်မှာရုံထုတ်ဖို့ရှိတယ်လို့စနီးဖြစ်သူကပြောပါတယ်သူ့ကိုမှတ်ပုံတင်ထားတာမရှိတဲ့မော်တော်ယာဉ်ကိုမောင်းနဲ့အုံပြုသူတွေကိုအရေးယူတဲ့ပုံမှန်95နဲ့သူ့ကိုအမှုဖွင့်ထားပါတယ်
လူလာတယ်တော့သူရုံထွက်နေရတယ်ပေါ့နော်ရုံထွက်နေရတယ်အဲသူ့အခြေအနေကတော့အခုတက်ရှိအမှုအခြေအနေကတော့သူတို့တရက်လို့စစ်ပြီးသွားပြီတရက်လို့စစ်ပြီးသွားပြီတက်တည်ပြီးသွားပြီပေါ့နော်ပြီးခဲ့ရက်ပိုင်းကလည်းနည်းအေးတော့ခါပေါ့နော်ခါနာတာဖြစ်တယ်အဲခါကြိုက်နေရလို့ပြောတယ်ဆိုတော့ပြီးခဲ့ရက်ကတော့ဒီတက်မှန်ကြိုက်ရမယ်လို့ဟိုရှေ့နေလဲမှားလိုက်တာမျိုးပဲရှိတယ်ရှင်ဟုတ်ကဲ့
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ဖျက်မှုကြောင့်ဒီကနေ့အထိသေဆုံးသူ859ဦးဖမ်းဆီးထိန်းသိမ်းခံထားရသူ4,904ဦးနဲ့ဖမ်းဝရမ်းထုတ်ခံထားရသူပေါင်း1,963ဦးရှိတဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကစွန်လ10ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါရဲ့ရှင်
။ဖမ်းဆီးခံရသူတွေကိုတရားရုံးထုတ်တော်နဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့တဲ့ရင်မှတ်ခင်ပြုတည်ပြောပြသွားတာပါ။မွန်ညွေပါတီကလွတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့တဲ့နဲ့မင်တနက်ဒီမော့ဆိုတဲ့အခြေအနေပဲမကြခင်သိရပါမယ်။အခုတော့ AA အဖွဲ့ခေါင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွတ်လာပြီဆိုတဲ့တဲ့ရင်ဆက်ပါမယ်။ရခိုင်လက်နက်ကန် AA အဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမအပါအဝင်10ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရင်တရားရုံးကဒီကနေ့ပြန်လွတ်ပေးလိုက်ပါတယ်။သူတို့ကိုအကြမ်းဖက်မှုတိုက်ပစ်ရေးပုံမှားတွေနဲ့ဖမ်းဆီးတရားဆွဲဆိုထားတာကနေအခုလိုပြန်လွတ်ပေးလိုက်တာပါ။သူတို့ကိုပြန်လွတ်ပေးတာဟာစစ်တပ်နဲ့ AA အဖွဲ့အကြားအဆင်ပြေနေသလိုရခိုင်ပြည်နယ်တည်ငြိမ်နေတာကြောင့်လွတ်ပေးတာဖြစ်တယ်လို့အရေးအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဥအောင်ကျော်စိန်ကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုကိုငင်းချမ်းကတော့ပြပါမယ
်အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှတ်တင်တဲ့တရားစွဲဆိုထားတဲ့ရခိုင်လက်နက်ကိုင် AA စေဦးစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီကိုအောင်မြတ်ကျော်နဲ့မြမဖြစ်သူယမင်းမေဦးခေါ်မန်းနှင်းပွင့်ဖြူအပါအဝင်10ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကဒီကနေ့လွှတ်ပေးလိုက်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဥအောင်ကျော်စိန်ကပြောပါတယ်
မူရုပ်ကင်းခွင့်၆တယ်ဆိုတာရာဇဝင်ပြန်ထုံ၄ပူစီ၄၆တာ၄ပူစီ၄၆တဲ့အခါအမှုမှာသိကြမတင်ရသေးဘူးဆိုလို့ရှိရင်၄ပူစီ၄တာကြီးရသိကြမတင်ပြီးလွှဲရတယ်ဆိုတော့ဒီအောင်မြတ်ကျော်ပါရှိအောင်မှုကသိကြမတင်ရသေးတဲ့အတွက်သူတို့ကိုရာဇဝင်ပြန်ထုံ၄ပူ၄တာကြီးရသိကြမတင်ပြီးလွှတ်တယ်နောက်သူညမမမူနေယူကောဒီမင်းမြန်နဲ့ကိုကျော်နိုင်တို့ကြာတော့ဒီရောက်ရကိုကျော်နိုင်တို့ကြာတော့တရားဥပဒေဆွေးကျက်တင်ထားပြီသားဒီဆွေးကျက်တင်ထားပြီသားဖြစ်တဲ့အတွက်ခုနကလိုပဲသူတို့ကိုလည်းမှုယုံသိမ့်ဖို့အတွက်ရုပ်သိမ်းတော့တင်တယ်တင်တဲ့အခါမှာသူတို့ကိုကြာတော့ဆွေးကျက်တင်ထားပြီသားဖြစ်တဲ့အတွက်ရာဇဝတ်ကျင်းတို့၄ကို၄ခါခွေရအမှုကနေအပြည့်ပြည့်လွတ်တယ်အပြည့်ပြည့်ခွာတာဝတ်ဒီ
အဲ့ဒီတဲမှာဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီမဖြစ်သူမန်ယမင်းမေဦးနဲ့သူ့ရဲ့ယောက်ျားဖြစ်သူကိုတင်လှိုင်တို့ကိုပြီးခဲ့တဲ့2019ခုနှစ်အော်တိုဘာလ19ရက်နေ့မှာရန်ကုန်အပီပီဆိုင်ရာလေးစိတ်မှာဖမ်းဆီးခဲ့တာပါရန်ကုန်တိုင်းသတင်းတပ်ဖွဲ့ကဒူးရဲမှုမင်းခိုင်ကတရားလိုလုပ်ပြီးအော်တိုဘာလ20ရက်နေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန် 58 ကနဲ့အမှုဖွင့်တရားစွဲဆိုခဲ့တာပါဒါအပြင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီဖြစ်သူကိုအောင်မြတ်ကျော်အပါအဝင်ရခိုင်အသင်းစင်ကာပူခေါင်းဆောင်10ဦးကိုလည်းပြီးခဲ့တဲ့2019ခုနှစ်ဇူလိုင်လ6ရက်နဲ့9ရက်နေ့မှာစင်ကာပူနိုင်ငံမှာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါသူတို့ကိုမြန်မာနိုင်ငံကိုပို့ဆောင်ခဲ့ပြီးရန်ကုန်အပီပီဆိုင်ရာလေးစိတ်မှာမြန်မာအာဏာပိုင်တွေကထပ်မံဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်50ည52ကာကြီးတို့နဲ့လည်းတရားစွဲဆိုခဲ့တာပါအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှတ်တွေနဲ့တရားစွဲဆိုခံထားရတဲ့ရခိုင်လက်နက်ကိုင် AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမဖြစ်သူအပါအဝင်10ဦးကိုပြန်လွတ်ပေးလိုက်တာဟာစစ်တပ်နဲ့ AA တပ်ဖွဲ့အကြားတိုက်ပွဲတွေရပ်ဆိုင်းနေတာနဲ့လက်ရှိရခိုင်ပြည်တည်ငြိမ်အေးချမ်းနေတာကြောင့်ဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးအောင်ကျော်စိန်ကပြောပါတယ်
တပ်တော်နဲ့ UL တွေကြားမှာ ลูกจีนลูกกองเซนเซนตัวดูยังไงยาเลยยามีดีเนอร์ดีพิกเกตอะไรมึงไม่ใช่ยาละชาวละจอดอยู่จอดอยู่ดีที่มาพี่บอกมึงที่ตั้งเงินลงมาดีโลอันนั้นเป็นเงี้ยจอดอยู่ทั้งเงี้ยจอดอยู่ดีเจ้าเดียวอยู่ดีอันนี้วิ่งมึงที่เนอร์เซนอะไรอะไรเอลูกชีดอะไรใครมาเจอเราบ้างมึงที่เป็นเอเชียเนี่ยไอ้เป็นเอเชียมึงเนี่ยตู้เซฟเก็บบ่แต่ตู้โอเลเว
มุ่ยไปดูการดีมุ่งไปดูเรื่องเนาะตุ้งเงี้ยมาทีนี้เปลี่ยนลุลาเรดูเรื่องอารมณ์เจ้ามาเอกเอาหมดเนี่ยลุเปลี่ยนลุลาเรย์ยังไงเองซึ่งกูก้าวจังกูทุ่งเอเย่กูพิจารณาเปล่าเลยวันก่อนเราบอกว่าเต็มวันก่อนเราบอกเจ้าเราบอกเขาแก่ขึ้นมาเขาไม่กูลงก็รอเจ้าเจ้ามาชิวเลยกูลงเสียลบไปเลยเสียลบไปบ้างยังไงแล้วเนี่ยการจะพูดเอเอเนี่ยเจ้ามาเราจะได้บริจีเจ็บพิบากเลยยังไงปีเนี่ยมา ไต้หวันยังสั่งทาราคู่สูงคนละนิวาชีนิบาบีซึ่งแต่ก็อาณาเต็มีนับไปแต่ในงานลงไต้หวันเนี่ยอาณาชินสั่งจีลูกชาวมูเรชีนิบิเมเลยยังไงบีเนี่ยมารอบอาณาชินสั่งจีลูกชาวมูเนี่ยจีนเราได้ชี้เกี่ยวดีกาลาเรมาเวเต็มรอกูเกี่ยวกับลูกชาวมูไม่ยังอากาจีเนี่ยเท่านั้นเนี่ยเสียช้าไม่คันทาร์เลยเท่าได้เอ็มเอาเนี่ยใส่เสียวิ่งเอาโนกุเลยยังลูกเบิกไปเลยเขมีย์
กองส่งในสัตว์ดุริยางค์ลูลาเรจอมจะแข่งกันลาเรดิ้งกูคุณยินดีตัวเจ้าตัวละวะมินเตอร์เน็ตดีมอสูเวเชนีรีจอมพิโอเกะคุเซบีเอ็นบียูปาร์ดีกาลูดอกุสเรลองลูกจังแข่งอะไรจอมพิโอเปียวามะโมจินยูปาร์ดีเอ็นบียูกาเอ็มยูปีกาลูดอกุสเรลองมีเวทีพิโอทามิมาเนซาพิอาตุนซูมิโอนามะมันยินดีกาลูกจังตัพยาแข่งกันอะไรที่สากูตุลุนินเนปิดเดินโชคชาจอมปาร์ดีพิโอกุยากาพิโอบาร์เร่ตาบีนไอ้ลูกจังตัพยามุปปาวีด้วยสงสารพอทุกตัวเมลูมุมปิ
ုနယ်ရွာသေးရွာချာမှာမိဝေတီဖြူမောင်းလာတဲ့ကားနာကိုအမီမတိတနတ်သမားကစိုက်ကယ်ကပ်ပြီးတော့အနီးကပစ်ခတ်သွားတာပါရင်ဘတ်လက်မောင်းနဲ့ခြေထောက်တွေမှာတနတ်ဒဏ်ရာနဲ့ဆေးရုံရောက်ပြီးတဲ့နောက်မှာသူသေဆုံးခဲ့ပါတယ်မိဝေတီဖြူအခုလိုအကြမ်းဖက်လုပ်ကြံတပ်ဖြတ်ခံရတဲ့အပေါ်သူတို့အနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချရတယ်လို့ NUP ပါတီပြောရေးဆိုခွင့်ရှိသူနိုင်တလာညီကပြောပါတယ
်နိုင်ကြီးမှာတော့အမြင်မပြေတော့ရှိပါပေါ့နော်ဒီဒီလိုမျိုးအပြန့်ဖက်ဒီတိုက်ခိုက်တာတော့ဒါအဖြစ်ပေတဲ့လက်ရပေါ့နော်ဒီတရောက်ဒီလက်ရပေါ်မှာတော့ကျွန်တော်ပေါ်ဒီနေနဲ့တော့ဒါအပြင်းထန်မှုဒါချိန်ချတော့ပေါ့နော်ဒီကြက်ဖက်လက်ရတွေတော့
February လ25ရက်နေ့မှာမိဝေတီဖြူရဲ့ဘာကြီးနေအိမ်ကိုမိရှုခံခဲ့ရပြီး March လ28ရက်နေ့မှာအဲ့ဒီဘာကြီးအိမ်ကိုတနက်နဲ့ချောင်းမြောင်းပစ်ခတ်ခံရတယ်လို့နောက်တစ်ခါ April လ17ရက်နေ့မှာလည်းသူနေတဲ့ရွာမှာအမည်မသိသည့်အဖွဲ့တစ်ခုကဝင်ရောက်ပြီးတော့ဓားတိုက်ခဲ့တယ်လို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တလာညီကဆိုပါတယ်။ NUP ပါတီဝင်နှစ်ဦးဟာစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့မှာပါဝင်နေတာမှာနိုင်ငံတော်အစ်စ်မှတယောက်နဲ့ပြည်နယ်အစ်စ်မှတယောက်ဖြစ်ပါတယ်။မိဝေတီဖြူအနေနဲ့ကတော့ပုဂ္ဂိုလ်ရေးအရာစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမရှိဘူးလို့ဆိုပါတယ်။လက်ရှိနိုင်ငံရေးအခင်းအကျင်းအရာတဖက်အင်အားကလည်းကိုနဲ့မတူရင်ကိုရန်သူလို့သတ်မှတ်ထားပြီးဒီလိုလှုပ်ကြံခံရမှုတွေဖြစ်ပေါ်လာနိုင်တယ်လို့ယူဆကြောင်းနိုင်တလာညီကပြောပါတယ်နိုင်ငံရေးကိုဖမ်းပြပြီးဒီလိုအကြမ်းဖက်လှုပ်ကြံတာတော့မဖြစ်သင့်ဘူးလို့မိုးအမျိုးသမီးဖြစ်တဲ့မိငွေလေးကဆိုပါတယ
်နိုင်ငံရေးအခင်းကျင်းလို့ပြောတဲ့အနေအထားမှာဆိုလို့ရှိရင်တော့ဒီအခမ်းအနားတုံးကတော့မိသမီးနဲ့ကလေးတွေပေါ့အခုကြတော့ဒီအပြစ်မဲ့ပြည်သူတွေရောက်အနေနဲ့အဲ့လိုသက်ခံရတဲ့အနေအထားဆိုလို့ရှိရင်တော့ဒါကနိုင်ငံကြီးအခုတန်ပြပြီးတော့မှတယ်တန်ပြီးလောက်တာကြတော့လုံးဝမဖြစ်သေးတဲ့ကိစ္စလို့ဒီမှာအဓိပ္ပာယ်ရှိတယ်
။မွန်တိုင်းနားလည်းနဲ့ကိုင်တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ MNSP ကလည်းမိဝေတီဖြူလုံခြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူသွားမယ်လို့မွန်ပြည်သက်ပါတီရဲ့ဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မင်းကြီးကပြောပါတယ်။ဒီလိုကာလအချိန်မျိုးမှာလူမျိုးစုကိုပြစ်မှတ်မထားပဲဒီမိုကရေစီအင်အားစုအချင်းချင်းပြုံ့ပြင်းလင်းလင်းဆွေးနွေးဖို့တင်တယ်လို့နိုင်အောင်မင်းကြီးကပြောပါတယ်
။ကျွန်တော်တစ်ဖက်နဲ့တစ်ဖက်ဒီလိုကွင်းလင်းမှုမရှိရင်ကျွန်တော်တို့တဲ့တကြီးတံပြအပူပြီးတော့ဇာနဲ့တစားပူပြီးကြီးမားလာမှုဖြစ်တဲ့ကြောင့်ဒီလိုတော့ပါမဖြစ်သေးဘူးနော်ဒီကိစ္စလည်းဆိုဒီကိစ္စပေါ်မှာလည်းကျွန်တော်တို့ဒါဘယ်လိုမျိုးဖြစ်ခဲ့တယ်ဒီလားကျွန်တော်တို့တရားဝင်စစ်ဆေးပြီးတော့ပေါ်ထုတ်သွားမယ်
မိဝေတီဖြူလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဥပဒေမဲ့လှုပ်ကြံတက်ပြတ်မှုအလုံးကိုလုံးဝကန့်ကွက်ရှုတ်ချကြောင်းတရားခဏ်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်မိုးအမျိုးသားကွန်ရက်အနေနဲ့အလေးအနက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမိုးအမျိုးသားကွန်ရက်ကဒီကနေ့သဘောထားထုတ်ပြန်ပါတယ်။မိုးအမျိုးသားကွန်ရက်ဟာ February လ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖွဲ့စည်းလာတဲ့အဖွဲ့တစ်ခုဖြစ်ပြီးအာဏာရှင်စနစ်ကိုတော်လှန်နေတဲ့အဖွဲ့ဖြစ်ပါတယ်။အလားတူပဲ ဒီလိုလုံးချင်မှုဟာမိမိတို့လူမျိုးကိုစော်ကားတဲ့လုပ်ရည်လို့သတ်မှတ်ပြီးနိုင်ငံတကာဥပဒေနဲ့မကိုက်ညီတဲ့အကြမ်းဖက်လုပ်ရည်တွေကိုကျူးလွန်တဲ့ဘယ်အဖွဲ့အစည်းမဆိုရှုတ်ချကြောင်းဥရောပရောက်ညီညွတ်သောမုံအဖွဲ့အစည်းကလည်းကန့်ကွက်စာထုတ်ပြန်ထားပါတယ်။မိဝေတီဖြိုးဟာတရားလွှတ်တော်ရှေ့နေဟောင်းတူဖြစ်တယ်လို့ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ပြိုင်ပြီးတော့ရှုံးနိမ့်ခဲ့သူဖြစ်ပါတယ်။
MUP ပါတီကလွှတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုမမျှသိစင်အောင်ပြောပြသွားတာပါအခုတော့ main တန်နဲ့ဒီမော့ဆိုဘက်ကအခြေအနေတွေကြည့်အောင်ပါချင်းပြည်နယ် main တန်မြို့မှာဒီရက်ပိုင်းတွေဒီရက်ပိုင်းတိုက်ပွဲတွေအတွင်းစစ်ဆောင်တွေဘေးလွတ်ရောက်ကိုထပ်ပြီးတော့ထွက်ပြေးနေရတယ်လို့ကြားပြည်နယ်ဒီမော့ဆိုမြို့ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့အကြားတိုက်ပွဲဖြစ်နေတယ်လို့ဆိုပါတယ်လက်ရှိမှာစစ်တပ်ဘက်ကနေတပ်အင်အားတိုးချဲ့ပြီးတိုက်စစ်ဆင်နေတာကြောင့် main တန်နဲ့ဒီမော့ဆိုကာကွယ်ရေးတပ်တွေစုခွာနေရတယ်လို့ပြောပါတယ်ဒီအကြောင်း view သတင်းတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဘက်ကနေအင်အားနဲ့ထိုးစစ်ဆင်နေတာကြောင့်ချင်းပြည်နယ်မင်တာမြို့နယ်၊ကယားပြည်နယ်တင်မောစုမြို့နယ်ကဒေသခံကာကွယ်ရေးဖွဲ့တွေတိုက်ရင်အားနောက်ဆုတ်နေရပြီးစစ်ရှောင်ရွာသားတွေကလည်းမူလစစ်ရှောင်နေရာကနေထပ်မံတိမ်းရှောင်နေရပါတယ်။တနင်္ဂနွေနေ့ကနေအင်္ဂါနေ့ထိတိုက်ပွဲပြင်းထန်ခဲ့တဲ့ချင်းပြည်နယ်မင်တာမြို့နယ်မှာဒီကနေ့မှတိုက်ပွဲမရှိပေမဲ့မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းတွေကိုတော့မင်တာကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VUA ကိုခုလိုပြောပါတယ်
ကျွန်တော်တို့ကြောင်းတုံးကြောင်းနဲ့ထိုးသစ်နေတာကိုဒီနေ့ကဆုတ်ပြလိုက်ပြီအကောင်ဆုတ်ပြလိုက်ပြီတော့တိုက်ပွဲမရှိတော့မနေ့ကတိုက်ပွဲထိတော့ကျွန်တော်တို့မနေ့ဆော့ဆော့လူတယောက်ကြားတယ်တရားရတော့ဖြေရမှာဖြစ်ဒီကူပိုတက်ကတော့ဒီဟာစိတ်တားတွေရှိတယ်အဲ့လိုမျိုးနေလည်းကူရတာပေါ့
မနေ့ကတပ်ဖြန့်တက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ကာကွယ်ရေးတပ်တို့ကြားမင်းတပ်မျိုးရဲ့အနောက်မြောက်ခြမ်းရှက်ရွာတိုက်ပွဲနဲ့ချောင်းစုံတိုက်ပွဲတွေမှာလက်နက်ကြီးကြီးကြောင့်မင်းတပ်ကာကွယ်ရေးတပ်ဘက်ကထိခိုက်မှုများတယ်လို့ဆိုပါတယ်မင်းသားမျိုးနယ်တွင်တိုက်ပွဲဖြစ်ပွားနေမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါရစေ။
ကျွန်တော်တို့မနေ့ကမင်းသားရဲ့ရောက်ခဲ့တဲ့အရှိန်မြောက်ဖက်မှာအထူးမှုတွေဖြစ်ပွားကြတာရှိတယ်။အဲဒီမှာဖြစ်ပွားကြတဲ့အထက်မှာတော့ကျွန်တော်တို့ကစစ်ဗီဒီယိုကြာဆုံးပြီးတော့ဒဏ္ဍာရစစ်ဗီဒီယို၃လောက်တော့ကြီးပါတယ်။အဲစံပယ်ဘက်ကတော့သူမိဒနာတလဲနဲ့ဖက်လုတ်ဖို့လက်ပစ်ဖို့ပြီးကြတာဖြစ်တယ်မှရှိပါတယ်။
တိုက်ပွဲတွေကြောင့်ယာယီစစ်ဆောင်စခန်းကထောင်နဲ့ချီတဲ့စစ်ဆောင်ရွာသားတွေသူတို့နေထိုင်တဲ့နေရာကနေထပ်မံထွက်ပြေးနေရတယ်လို့မင်းသားကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ်
စစ်ဆောင်စခန်းကဒီမှာကားတော့တယ်လို့ထင်တာက15ခုတော့ရှိတယ်စခန်း15ခုမှရှိတယ်လို့ကျွန်တော်ကြည့်ရတာပေါ့ကျွန်တော်တို့စစ်ဆောင်တခြားဖက်ချန်တွေမပါဘူးဘုံတော့ဒီဖက်ချန်တခုတည်းပဲ6000ရှိတယ်အဲ့ဒီ6000ညခုတော့လောလောဆယ်ထပ်ကြီးကြပြီပေါ့စစ်ဆောင်နေနေရာလုံခြုံနေနေရာတော့မရှိတော့ဘူးတော်သေးတောင်ကျဲကြံကွဲကြံကျဲမှာပြရတာပေါ့
တချိန်တည်းမှာကြရပြည်နယ်တိမောစုမြို့မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကနေ့မှာလဲပြစ်ခတ်မှုတွေဖြစ်ပွားနေတာပါလက်ရှိတိမောစုဘက်စစ်ရေးချီနေကိုတော့ကရင်နီမြူရာကာကွယ်ရေးဖွဲ့ GNDF ပြန်ကြားရေးတာဝန်ရှိသူတို့ကခုလိုပြောပါတယ်
ဒီမဆိုဖက်တော့ဒီထံလို့ပြောရမှာပေါ့တော့ငါခါတော့သူတို့ကြော်လာပြီပေါ့လေသူတို့ထိုးစစ်စင်လာတော့မနာဘူးပေါ့တရားခွဲပြီးတရားခွဲသူတို့တွေကထိုးစစ်စင်လာတယ်နှစ်ဖက်ထိခတ်မှုချီတော့အခုထိတော့စဉ်းရင်တိကျမရသေးဘူးပြကျွန်တော်လူတွေလည်းလက်ရှိလည်းအခွဲတရားဖြစ်နေကြတယ်လက်ရှိကစစ်ကောင်စီကဒီတောင်းမှုလမ်းကြောင်းနဲ့သူတို့ဟိုစားစစ်ကူတွေပို့နေတဲ့ပုံမှာတော့သူတို့တက်လို့ရတဲ့ပုံမူတည်ရောကျွန်တော်ဤအားဒီရှေ့ပြီးမှပြောင်းတော့ကစားနေရလို့ဒီ
တိုက်ပွဲဖြစ်စဉ်တွင်တောင်းနေချီတဲ့တင်မောစုစစ်ဆောင်ရွာသားတွေဟာဘေးလွတ်ရာကိုသိမ်းရှောင်နေရတယ်လို့စစ်ဆောင်တွေကအကူအညီပေးနေသူတို့ကပြောပါတယ
်စစ်ဆောင်တွေကတော့ချင်းကြီးကပုံဆိုးတာကအခုလောလောဆယ်တော့စစ်ဆောင်တွေပူတိုးလာတာပေါ့နော်ဒီတိုင်းရွာတွေကလည်းတခြားနေရာလည်းတွားကြတယ်တွားကနေရာလည်းမရှိတော့ဘူးလေတရားဝင်စစ်ဆောင်စခန်းဆိုရင်တော့မတက်မတီးသေးဘူးအခုအရှာကြီးပဲရှိသေးတယ်ကြောင့်မလို့ဆိုရင်လည်းချင်းကြီးလည်းရှိသေးတာပေါ့
ဒီမော့ဆူမြို့နယ်ကရွာအလုံးနီးပါးစစ်ဘေးသိမ်းရှောင်နေရပြီးတချို့စစ်ရှောင်တွေကတောတောင်ထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့ဆိုပါတယ်လက်ရှိတိုင်းဒေသပြည်နယ်ထဲမှာချင်းမြင့်နယ်မင်းတပ်ထန်တလန်ဟာကားမြို့နယ်ကြားပြည်နယ်ဘက်မှာတော့ဒီမော့ဆူမြို့နယ်လွိုင်ကော်မြို့နယ်တို့အပြင်ရှမ်းမြင့်နယ်တောင်ပိုင်းမိုးပြဲတို့မှာတိရခန့်ကာကွယ်ရေးဖွဲ့တွေကနေရရလက်လက်နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
မင်းတပ်နဲ့ဒီမော့ဆူဘက်ကအခြေအနေတွေနိုင်ကုန်းဝင်တင်ပြပို့ခဲ့တာပါဒီကနေ့ကြားအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းပတ်စင်ကဏ္ဍတွေအလှည့်ကြပြီးမှုအရင်ဆုံးလူထုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ရက်ဆက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝိုင်းပြီးတော့ကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
ရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်မကြုံတွေ့ရသေးတဲ့သူတွေအနေနဲ့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်မှုလွယ်ကူနိုင်ပေမဲ့ရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့ကတော့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်တဲ့နေရာမှာခက်ခဲမှုတွေရှိနေမှာပါ ရက်ဆက်ကြံကြုံမှုတွေနဲ့ရင်ဆိုင်ကြုံတွေ့ရတဲ့သူတွေဟာရင်ဆိုင်ကြုံတွေ့ရပြီးတဲ့အချိန်မှာကြုံတွေ့ရတဲ့ချင်းတွေကိုပြန်စဉ်းစားမိတိုင်းစိုးရိမ်ပူပန်ထိတ်လန့်ကြောင်းရုံမှုတွေကိုခံစားရတဲ့အပြင်အခုလိုမျိုးထပ်ပြီးကြုံတွေ့ရအောင်မလားဆိုတဲ့စိတ်နဲ့နေညမပြတ်စိုးရိမ်ပူပန်ထိတ်လန့်ကြောင်းရုံနေကြရလေရှိပါတယ်
ရက်ဆက်ကြံကြုံမှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအတွက်ကုညီဆောင်ရွက်ပေးနိုင်မယ့်အဖွဲ့အစည်းတွေရှိနေတာကိုတွေ့ရပါတယ်။ရက်ဆက်ကြံကြုံမှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာကုညီရယူနိုင်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်တွေ့ဆုံမှုလို့ပြီးဆက်သွယ်ဖို့အခက်အခဲဖြစ်နေရင်မိမိကနေတဆင့်အကူအညီတောင်းလို့ရတယ်လို့ UK နိုင်ငံမှနှလ အမားကသူနိုင်ငံသားသားတိမ်ပေါက်များစွာသူ coach လုပ်ပြီးတော့ဒီ practice ကြီးကလည်းတကယ် powerful ဖြစ်ပြီးတော့ effective ဖြစ်တယ်သူကောင်းကောင်းဒီဈေးယူလို့ရတယ်ဒါပေမဲ့တကယ်ကိုပမာလူမျိုးတွေကိုသူကုမီညီပေးချင်လို့အဲ့လိုမျိုးတွေလုပ်ပြီးတယ်အခုဒီလိုဖြစ်တဲ့အချိန်မှာလည်းတကယ်ကို freely ရှိတယ်ဆိုတော့အမအဲ့ဒါညီမအရင် recommend လုပ်ပါတယ် Arabic ရေးဆိုတာအဲ့နောက်ပြီးညီမရဲ့ email ပေးမယ်ညီမ email ပေးမယ်ပါဆိုညီမမကိုကိုရိုင်းနဲ့လုပ်နေရတဲ့အတွက်ကြောင့်ပေါ့နော်ဒီ crisis မှာပိုဆိုးတယ်အရင်လောက်ရတယ်လုပ်နေရတဲ့အကြောင်းမလို့အဲ့ဒါဆိုတော့အဲ့ဒီ resources တွေရှိတယ်ဆိုတော့သိချင်တဲ့လူတွေညီမ email ပို့လို့ရတယ်ညီမပေးလို့ရတယ်နောက်တစ်ခုအရေးကြီးတာညီမအဲ့အခုလုပ်နေတဲ့ volunteer group နှစ်ခုပေါ့နော်အဲ့နှစ်ခုတစ်ခုကအဲ့မြန်မာလိုကမူဝါပန်းပေါ့နော်မူဝါပန်းလို့လည်းတချို့ကသိကြတယ်နောက်တစ်ခုကကြတော့မြစ်တာ health ဆိုတာတူတူပါပဲ group ကမြစ်တာ health ကကြောင်းနိုင်ငံခြားမှာပေါ့ဖြစ်တာအဲ့အခွဲကလည်းတကယ်လို့အဲ့လိုမျိုး global movement for Myanmar democracy ဆိုပြီးတော့ဒီပတ်ပေါင်းစုံကနေပြီးတော့အကုန်လုံးဟိုလှုပ်ပေးနေတာပေါ့နော်တကယ်လို့ internationally ဟိုကလုပ်ဟိုကလူတွေအကုန်လုံးနဲ့အခွဲစည်းထားတဲ့အခွဲလေးပေါ့နော်ဆိုတော့အဲ့ mental health group မှာဆိုလို့ရှိရင်လည်းခုနပြောသူမျိုးဒီစိတ်ခွန်အားပေးဖို့ဒီ one to coach တကယ်လို့လည်းဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ပညာရှင်တွေပါ psychiatrist ပါတယ်ဒီလိုမျိုး coach တွေပါတယ်ဒီ list နားရင်ဖွင့်ကျင်တဲ့နားထောင်ရင်ဖွင့်ကျင်တဲ့ purely ဆိုလဲနားထောင်ပေးမဲ့လူတွေရှိရဲဒီ counseling လို့ရှိနေဆိုရှင် counsel လုပ်ပေးမဲ့လူရှိရဲ coaching ရှိရဲအဲ့ဟာလေးပေါ့နော်အဲ့ဟာလေးလုပ်ပေးနေတဲ့ group ရှိပါတယ် Mitter Health ဆိုတာ Google ဒီ Facebook မှာ Mitter Health ဆိုတာရှိရဲအဲ့ဒါtype တော့လိုက်လို့ရှင်တွေ့ပါမယ်ပေါ့เนาะဆိုတော့ဒီ date ချင်းခုနပြောသူပြီးလို့ရှင်ညီမ email ပေးမယ်တစ်ချက်ပြီးလို့ရှင်ညီမ group လို့ညီမ group နဲ့အမှ volunteer လုပ်နေပါတယ်ဆိုတော့ now တကူကကြတော့အဲ revitalize minds myanmar ဆိုတာပေါ့เนาะ revitalize minds myanmar ဆိုတာအဲ့ဒါလည်းဒီ facebook group ရှိရဲ့ဆိုတော့သူကဘာအတွက်လဲအဓိကအမှဖွဲ့ထားလဲဆိုလို့ရှင်ဒီ fallen heroes တွေပေါ့เนาะဒီတော်လည်းရင်းမှာဆုံးအသက်ဆုံးရှုံးသွားတဲ့အာလူတွေရဲ့မိသားစုတွေဆိုအရန်ထရမရတယ်လေသူတို့မပြောနဲ့တရားလူတွေတော့အရန်ထရမရကြတယ်ဆိုတော့ဒီဆွေမျိုးသားချင်းတွေအကုန်လုံးပေါ့နော်ဒီအဲ့လိုလူမျိုးအဓိကအတွက်သူတို့ရဲ့စိတ်အခွန်အားသူတို့ဘယ်လိုဆက်ပြောရှေ့ဆက်ရမလဲဘယ်လိုခွန်အားနဲ့ရှေ့ဆက်ရမလဲပေါ့နော်အဲ့အတွက်ကိုကူညီပေးတာပေါ့နော်ကူညီပေးမဲ့လူတွေကိုအဲ့ volunteer တွေက200ကျော်ရပြီပေါ့
ရက်ဆက်ကြံကြုံမှုတွေဂျုံတွေခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝမ်းမုန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောကဘတ်စင်တင်ဆက်နေတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ပြီးတဲ့နောက်မြန်မာရေးသုံးသပ်ချက်အလှည့်ကျပါပြီမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘယ်လိုအခြေအနေရှိနေပါသလဲသူတို့ပူးပေါင်းပါဝင်မှုဘယ်လောက်အရေးပါပြီးဘာဖြစ်လာနိုင်ပါသလဲမြန်မာနိုင်ငံတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စံသာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ဒီနောက်ဆုံးမိကျင်တာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ ONG မှုတွေမှာတိုင်းရင်းသားရဲ့ပေါင်းနဲ့ပတ်သက်ပါတယ်။တိုင်းရင်းသားဆွေးနွေးရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာ။သူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလား။သူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြင်းညီသဘောထားရှိကြပါလားဒီသူတို့ရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြွမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပါဝင်မှုဘယ်လိုသုံးသပ်နိုင်ပါလဲခင်ဗျာပထမဆုံ
းကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းနာလက်နက်ကိုင်ဖွဲ့ပြီးပြတ်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညဉ့်ကိစ္စဖြစ်တာပေါ့နော်ညဉ့်ညဉ့်ဆွေးနွေးပွဲအဲ့တော့ရသားဆိုရရေဒီကောက်ပွဲတက်လာရသားဆိုရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီငွေဆွေးနွေးပွဲအထွန်းနေတဲ့အချိန်ကာလဖြစ်တယ်။အဲ့တော့2021
ီဖေဗူလာရီနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မှထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလဲနဲ့ကန်နေပို့ရတော့အဲနဲ့တော်တော်လေးစဉ်းစားသွားတယ်ပြဿနာဖြစ်တယ်ဘာလို့လဲညီငယ်လုံငန်းစင်းရနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုတိုင်းလာလဲနဲ့ကန်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့တော့ငါလက်နဲ့ကန်တက်တည်ရှိတယ်အဲဒီအစိုးရဆုံးကမ္ဘာနယ်လည်းတက်ခိုင်းမှုတွေရှိနေတာတစ်ဖက်တစ်ဖက်လည်းညီငယ်ကြီးလုပ်ငန်းတွေပွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုဒီဆော့တယ်တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူမှုဆန္ဒပြမှုတွေကနေလက်နက်ကိုင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်ပင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ်။ဒါပေမဲ့တိုင်သားလက်နက်ကိုင်တွေဖွားတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်သားဖွဲ့စည်းပြီးတိုင်သားပြည်နယ်ပြည်အခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်သလောက်ယူနိုင်ဖို့တော့ကြိုးစားနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါ။အဲ့တော့ဒီအခြေအနေမှာတိုင်သားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့သူဆောင်ကြည့်နေကြသလား။အဲ့လိုရှင်သူတို့တော့ဘလောက်ကြီးအခွင့်အရာကောင်းပေါ်ထွန်းလာနိုင်ပါသေးဒီခင်ဗျာ
အဲ့သူတို့အခွင့်အရာကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားပေါ်ကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲ့ဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါ
သူတို့စစ်တောင်းစီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြည့်နေရတာလားသူတို့မဟုတ်ဒီအချိန်တွေကိုသူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြည့်လက်ခံသွားနိုင်တဲ့အခြေအနေရှိတယ်လို့ပြောနေနိုင်ပါရဲ့လ
ားဒီမှာပြမတန်သားလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါတို့မိုင်းလာတို့ဒေသတွေကဒီနေ့အချိန်မှာဘာမှဘာလို့လှုပ်လဲမလှုပ်ဘူးမလှုပ်ဘူးဆိုတာကတော့သူကနာဝတနာဝဖက်ကေကိုဦးသိန်းစင်ဆိုတာခေပေါ်အခုနာဆန်ကစကောင်စီအန်ဒီအနာယူတဲ့ခေတ်ကောသူတိတာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တိုင်းသားလက်နက်ကိုင်တွေဖိုးရတော့သူ့နယ်မြေသူ့အင်အားသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ဒီပြည်နယ်တွေမှာရှိတဲ့ဒီတည်သူရဲ့လှုပ်ရှားမှုဥမာဆိုကြာနောက်ချင်းပေါ့ဒီပြင်းထန်လှုပ်ရှားကြတယ်အဲ့ဒီလူမှုဆန္ဒပြပွဲတွေကနေလက်နက်ကိုင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KNU ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့ရောလေးထူကြတာပေါ့နော်အဲ့တော့ KNU ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူကြဘူးဆိုပေမဲ့ကြားနဲ့ချင်းကတော့တော်လေးထူကြတယ်ဘာလို့ဆိုတော့လက်နက်ကိုင်ပြီးခဲ့တဲ့10စုနှစ်အတွင်းဆိုလို့ရှိရင်တော့10နှစ်အတွင်းဆိုတော့လက်နက်ကိုင်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါနေဆိုလက်နက်ကိုင်တိုက်ပွဲဖြစ်လာတဲ့ခါကျတော့အထူးကြဖြစ်စင်လို့ပြောရပါမယ်အဲ့တော့ကချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ3နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှှာမှုနဲ့တိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကတော့ကျွန်တော်ထင်တယ်တပွဲချင်းအနေနဲ့ကတော့သူ့အနေနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်သားကကောင်စီအနေနဲ့ကတော့တိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ရရေးတိုင်းသားလက်နက်ကိုင်တွေနဲ့ပတ်သက်ပြီးတော့အခွင့်အလမ်းထူပေးဖို့ရတော့အစဉ်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ်
စစ်ကောင်စီအနေနဲ့တိုင်းသားတွေလူချင်းနဲ့အခွင့်အလမ်းတချို့ကိုပေးဖို့အစဉ်သင့်ရှိနေရလို့ယူဆနိုင်တယ်ပေါ့
လောလောဆယ်ဒီစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကိုင်ဖွဲ့တွေတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စစ်ဆုံဆွေးနွေးဖို့တော့ကျွန်တော်သူနည်းမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေးဟိုရက်ဟိုတိုက်ပွဲရက်တန်းထားတာအနေစအဲတချို့ဟိုဘာပြောမလဲအော်ဖစ်တေးဝင်အခွင့်အလမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်ကတော်များများခိုင်မရနေဆိုတဲ့သတင်းတွေအလုံးသိနေကြလို့ပေါ့နော်အဲ့မျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူပြည်မမှာထိချုပ်နေအောင်စူးစမ်းတယ်ဆိုတော့စောစောချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတဲ့အချိန်ကာလလို့လို့တော့ပြောပါမယ
်ဟုတ်ကဲ့ဆိုတဖက်မှာကြည့်မယ်ဆိုရင် NUG နဲ့ CRPH တို့ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်အဲ့ဒါကတိုင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်ပါသလဲသူတို့တွေကဒီဟာကိုတုံ့ပြန်ပြီးတော့NUG နဲ့ CRPH ဘက်မှာပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်တာလားခင်ဗျာ
။ Long the NUG နဲ့ PDF ကတော့ကျွန်တော်ပြောတဲ့ NUG အနေနဲ့ကတော့စဖွဲ့ကစားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာ။နော်။အရင်တုန်းကဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကြနေသလားရှိမလားဆိုတော့သူတို့ရဲ့
လုံးငယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တန်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့ငါးနှစ်ကာလအတွင်းမှာအန်အယ်ဒီဆိုတာအနေနဲ့တန်းသားတွေတန်းသားပါတီနဲ့ဆက်ဆံကြီးမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးပြန်အဲ့ဒါကိုပြောမြန်နိုင်မကြိုးစားမယ်ဆိုသူတို့အများကြီးကြိုးစားရပါလိမ့်မယ
ဒီမျိုးစံကျင်နေရတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြပါစို့ပြည်ပွဲအားလုံးကိုလွှမ်းခြုံကြည့်မယ်ဆိုရင်ဆရာအဲဒီလက်နက်ကိုင်းအင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားစားတယ်လို့ပြောလို့ရမှာခင်ဗျအဲလောလောဆယ်ကတော့လက်နက်ကိုင်းယူစားတော့လွှမ်းနေရဗျကျွန်တော်အများကြီးမှာပြီးခဲ့တဲ့2018ကနေ 2018ပါတယ်အားလုံးကတတိယညောင်းဝင်ယုံကြည်ကြတယ်အဲ့တုန်းကသာအာတမရဘူးလက်နက်ကိုင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါနဲ့အခုကာလကျတော့သူကပြန်ပြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နက်ကိုင်တိုက်မှာဖြစ်မယ်ဆိုရယ်ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့မြို့သားများစီယူပြောရင်တော့အာဒါဟိုပြင်းထန်ထန်ရှုတ်ချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့
ပြည်နယ်ပြည်ရေမပေါ်သေးတဲ့အချိန်လက်နက်ငယ်တိုက်တဲ့ကာလမှာတော့တိုင်းနာလက်နက်ငယ်ဖွဲ့စည်းတယ်လက်နက်ပုံပြီးတော့ညှင်းတာလိမ့်မယ်ထင်ပါတယ်ဆိုတော့တခုပြောရစီကတော့ဒေါန်ဆန်းစုကြီးရဲ့အခမ်းကဏ္ဍဒေါန်ဆန်းစုကြီးဟာဒေါန်ဆန်းပြောက်နေတဲ့သူဒီအကြံဖက်လက်နက်ငယ်နေလမ်းကိုလည်းတစ်ခါမှအမပေးခဲ့ပါဘူးအခုဒီလိုရဲ့ဆင်းရဲကြောင့်နေရာလဲအဆရတော့အနုနီနန်ဗိုလန့်နန်
ลงเลยบ่เปียดองซันสุจีเนี่ยเอเนนี่ซัวเนี่ยตบอราเนี่ยลักษณะเอ็นยูจีซัวเนี่ยตบอราတော့กวยละไอ้ดรอเนี่ยผิดตัวอยู่อ่ะสรุปแล้วเล่นไงดรอไลน์อยู่ดองซันสุจีสั่นจินเนี่ยสรุปไอ้เฉล็ดนี่อัญญาให้ชื่อไปเลยตัวเปียวสุเจ็ดอัญญาให้ชื่อเลยอะกูก็ตัวปีดีเอฟเฟคเหมือนสรุปอยู่อัญญาจะผิดตัวแล้วหลังจากเนี่ยก็จอมเนี่ยผิดตัว အဲ့တော့လမ်းကြောင်းရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့တော့ဒီမှာအဦးတည်ရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြီးလက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာပြောခဲ့တာနဲ့အခုပြောခဲ့တာပြောမြတ်ဖြစ်သွားအဲ့တော့ဒေါန်ဆန်းစုကြီးကလောလောဆယ်မှာအကျဉ်းကျခံနေရတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့သူပြောတော့ရပါဖြစ်မလဲဆိုမိကောင်တော့တော်များထုတ်ကြတယ်ဗျ။နော်တော်များထုတ်ကြတဲ့ခါကျတော့ဒ ကျွန်တော်ရဲ့အွန်ဒရာမူကြီးဟာမကြမ်းမီအချိန်တွင်းမှာပွဲပြသွားနိုင်သလားသူတို့မျိုးရေးရှိပွဲတရဖြစ်သွားနိုင်သလားဆိုတာရှေ့လာတာကိုလည်းခံမှန်းပြအောင်ခင်ဇလုံးတဲ့အချိန်တွေမှာတော့ခုနကျွန်တော်ပြောသလိုပဲပြီးခဲ့တဲ့ဆယ်နှစ်နဲ့မတူတော့တော့မယ်လူတွေကလည်းလက်နိုင်တိုင်းမှာဖြစ်မယ်ဆိုတော့အော်လာလွှမ်းနေတယ်စစ်သားစင်းတွေပြောလို့ရှင်သစ္စာပေါက်တလန်လို့ဆွဆွဲနေတယ်ဒီလူကလွှမ်းနေ 你在那边在打开木的呀？咯，先用面的嘛，对呀，喏，先用面的嘛，底下个叫那成呢，那那冬天老底下的路叫那路，哦，偏里面路成嘛嘞。哎，叫那路，那个在在看嘛，有啥那没有东西的呀？他苦个，那那感觉哦，比在做苦，有啥比少难呢？我也特别羡慕的。那都苦个咯，那那感觉在人家比少表，人家本来人家现在的吃的起码，他还表比过困有面子嘞，这股时间就来对呀吧嘞。喏，哎罗，但把嘞，譬如像那妈妈比你，前年嘞表妹说嘛，咱们冬天干了老多伢咯，比咱那个还不如看家的小木罗可怜嘛，他妈。
古都那边呢，在大半年呢，排队嘛，讨论你的五九三大爷，密码也懂得吃苦，拿钱给了哇。啊，古是比如古爷奶爷，特别对阿哥家的人牢固，拿钱嘛，怎么样？
有人唱的是幺八普拉波隆波埃加罗，南美早前的就那十点的嘛，啥天了嘛，七八嘞。我的天，有人边买也土家家加罗，有人边买金巴兰的巧色币，听没听嘞？以前那眼我第一单有一千金巴兰后背，幺八的玩啊，牛皮十多秒嘛，快比个金巴兰嘛七八嘞。白乌的片那加罗，意大利的土耳其罗，幺八牛个奥林匹克冠军嘛，啥家嘛七八嘞。 Gulo European Way Timbabo, Yabai Luma, Spain, Tengong, Sadio Busker Hale, Covid 19, Kusa, Kantare, Spain, Walong Pueduka, the Ningrini Martina Library. Lama Jalila Saliani, Sweden, Pumwema Tangan, Shia Luma, Faras, Kusa, Kantare, Surago, Sisi, Twishi gave you. Janegas Almari Gara, Kusa, Kantara, Mashibulu, Suvare. Spain, then Ha Osu, Imara, Sweden, Poland, Slovakia, Zama, Pibare. England thing are a bigger Austria and Chisambuema, Tanya Yadalu, European and Lucho, Togere, Livun outan Lu, Trent Alexander and Oniama, Brighton outan Lu, Ben Waiko, Sartulai Delu, England Nibia, Garrett Southgate, Chinale Bare. Belgian thing are Artaya, Quinn Lelu, Kevin De Bruyne, Pamwed, Pian Simbu, Athena to Pamido, Pawanavi Pibare. Chelsea and Piggy Champions League final, Ma, Mianan at the Mielo, ain't Diana Yadoget at Twat. Then when at Lurch on I there, so we got so in Moody, so bang out, top of Gavari. Tame di Diago, these are Queste Moody, look at Ria now, Danila Niga Sabido. Then at do Legion Moody, Pianoni, Pibido, Dituale, Sigda Yami, so we got Belgian Nibia Martinez Cup, Yolai Bari.
It wasn't the type of surgery that is for the full structure.
ညခုံရိုးရှေးပိုင်းတစ်ခုလုံးကိုခွဲစိတ်တာမျိုးမဟုတ်ပါဘူး။ဒါကရေရှည်မှာထပ်ပြီးတော့ပြဿနာမဖြစ်အောင်လုပ်တာဖြစ်ပြီး၊ကြံကောင်းဖို့အတွက်လည်းအချိန်ကြာယူစရာမလိုတဲ့အသေးစားခွဲစိတ်မှုပါ။မင်းနဲ့20လောက်ပဲကြာလိုက်ပြီးတော့အားလုံးအဆင်ပြေပါတယ်။ FIFA ကမ္ဘာစင်တစ်ဖြစ်တဲ့ဘယ်ဂျီယံအသင်းဟာကစားသမားကောင်းတွေအတော်များများနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာဖလားပွဲမှာလဲတတိယရထားတဲ့အတွက်ယူရိုပြိုင်ပွဲကိုဘိုးဆွဲနိုင်ခြေရှိတဲ့အသင်းတွေကတခုဖြစ်တယ်လို့လဲကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ဆိုတော့အခုနှစ်ယူရိုပြိုင်ပွဲမှာဘယ်အသင်းဘိုးဆွဲမှာပါလဲဒီနှစ်ယူရိုပြိုင်ပွဲရဲ့ထူးခြားချက်အပါအဝင်
ပြောရင်လည်းမတူပဲနဲ့မြို့ကြီးစတဲ့မြို့အဲအယောပါတလောကမြို့ကြီးစတဲ့မြို့မှာကျင်းပါတဲ့အချက်ကအာတခြားပြိုင်ပွဲတွေလည်းမတူပဲနဲ့ဘောလုံးဝဲရေကုန်သူတွေအတွက်လည်းအဲ့ဒီအချက်ကတော်တော်လေးဟိုဆက်လာရမယ်အချက်လို့ထင်ပါတယ်ဆိုတော့အဲ့လိုမျိုးမြို့ကြီးစတဲ့မြို့မှာခွဲပြီးတော့ကျင်းပါတဲ့ဥစ္စာကရောဒီပြိုင်ပွဲပေါ်မှာဘယ်လိုတွေရှိလာနိုင်မလဲ
လူတွေရကြမှုရှိလာလို့တင်းကြီးတွေအားလုံးလိုလိုပဲလို့ပဲပြောရအောင်ပါပဲဟိုတက်ပြအပေါင်းဆုံး၄သင်းဆိုရယ်စီးမြင်းကလည်းရှိရခါကြတော့အတင်းကြီးအားလုံးကြီးပါလို့လို့၁၆သင်းအဆင့်ကိုတက်လန်းနိုင်ပြီးတော့ဟိုပို့ပြီးတော့၁၆သင်းအဆင့်ကနေအုပ်စုအဆင့်တော်တာနဲ့၁၆သင်းအဆင့်ကနေစပြီးကျန်တဲ့အဆင့်တွေကနေပြီးတော့ဟိုကို၁၆သင်းအဆင့်
quarter final semi final final
ပေးတဲ့ဘုဆွဲမယ်လို့ခံမှန်းလဲပြီးခဲ့တဲ့ဒီ၂၀၁၈ကမ္ဘာဖလားတော့ကြာကျော်ကဒီပြင်သစ်ဘုဆွဲမယ်ဆိုပြီးတော့ခံမှန်းတာမှန်သွားခဲ့တယ်အခုနေ့ရောပဲအသင်းလို့မြင်တယ်အခုအချိန်မှာကတော့လေတော်တော်များများဟိုပြောပါမှာ၄ပြည်ရေပန်းစားမှု၄ပြည်ရေပန်းစားမှုအများဆုံးကတော့ပြင်သစ်အသင်းပဲပေါ့နော်ကမ္ဘာဖလားမှာလေသူကချန်ပီယံဖြစ်သွားတယ်သူကဒီကမ္ဘာဖလားမှာချန်ပီယံဖြစ်ခဲ့တာလေ
အမလားဆိုတာယူဆထားကြတယ်ကျွန်တော်အမြင်ကလည်းပြင်သစ်အတင်းဟာအခြားအတင်းကြီးတွေကစာရင်သူကစိန်နဲ့တားလို့ရောက်လာပြီတခြားအတင်းတွေကခုနှစ်နှစ်သားငါးနှစ်သားအဆင့်တွေပဲရှိတဲ့ခါကျတော့တိုင်ပွဲမစခင်မှာရေကူးရခံမရရမယ်ဆိုရင်ပြင်သစ်အတင်းပဲပို့ဆွဲမယ်လို့ထင်တယ်ခင်ဗျဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီမြန်မာပြည်သက်တွေနဲ့နီးစပ်တဲ့အင်္ဂလန်အတင်းနဲ့ပတ်သက်ပြီးတော့ရောဘယ်လ
final chain ba me so ye ka jo England ga prodi ko ho chou sa me so yin semi final law yauk la bi so England ye myo lin cha ga do do taw pa la le pi yo England a tin ga tin tin bi dutiya ni ban sa song phit na le da ga do do lut sha pa le pyai kwe de khu ma England tin ko chi lai pyan do le
ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้
semi final ကတော့ဒါသူတို့အလွန်ဆုံးရောက်တယ်လို့ထင်တယ်မှာ
ပြင်သစ်အပြင်ရောတခြားဘယ်အသင်းတွေမြင်မိသေးလဲ
ပြင်သစ်ပြင်တော့ကျွန်တော်မြင်တော့ဘယ်ဂျီယံကိုတော့စိတ်မနှောင်းရခင်ဗ
ျဆော့ကာဖော်လိုဂျာနဲ့အဒီဒါဂျုတ်ကိုကြော်ကြော်မြတ်အောင်ပြောတော့တာပါတခါအာဇနောနီးပြဟောင်းအာဇန်ဗန်ဂါကလည်းသူ့ရဲ့ပြင်သစ်အသင်းကိုဘူးဆွဲဖို့အတွက်တစ်ပေးထားပြီးတော့အင်္ဂလန်ကိုတော့ဒုတိယအကြိုက်ဆုံးအနေနဲ့ရွေးချယ်ထားပါတယ်ဆိုတော့ပြီးခဲ့တဲ့အချိန်နေနဲ့မတူတဲ့အခုတစ်ချိန်ယူရိုဥရောပဖလားဘောလုံးပွဲမှာဘယ်အသင်းဘူးဆွဲမလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်ရမှာဖြစ်သလိုအင်္ဂလန်အသင်းအနေနဲ့ပရိသတ်တွေမျောလင့်ထားသလိုအခုတစ်ချိန်မှာအမှန်တကယ်ပဲလှုပ်ဆောင်ပေးနိုင်မလားဆိုတာကလည်းအလွန်ပဲစိတ်ဝင်စားစရာလို့ပြောရမှာဖြစ်တယ်ဆိုတော့ကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ဘောဓူးညတိုင်းအခုလိုအချိန်မှာထုတ်လင်းပြနေတဲ့ကုရနိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ကြရပြီးတဲ့နောက်မှာတော့အခုစပီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်ကရတီနယ်တွင်မှာမြန်မာစစ်တပ်ကဒနက်ကိုင်နဲ့ရတမခွဲကြပဲအကြမ်းဖက်ပစ်ခတ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းချက်တက်ဖို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထွန်မန်ဒရူးစ်ကတောင်းဆိုပါတယ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ကြရပြည်နယ်မှာလောလောဆယ်မှာကိုပဲအိုးအိမ်စွန့်ခွာထွက်ပြေးရသူတသိန်းလောက်ရှိနေပြီးသူတို့အတွက်စံတိုက်ခါနဲ့အကာအကွယ်တွေအရေးကြီးလိုအပ်နေတဲ့အကြောင်းနဲ့နိုင်ငံတကာတိုင်းဝိုင်းအနေနဲ့ဒါကိုလိလူရှုမထားဖို့ထွန်မန်ဒရူးစ်ကတိုက်တွန်းပါတယ်တရှိအခြေအနေပေါ်မှာချက်ချင်းတုံ့ပြန်မဆောင်ရွက်နိုင်ဘူးဆိုရင်တော့ဖေဖော်ဝါရီလတရနေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစားအစာပြက်လက်မှုနဲ့ရောဂါပြားဘေးတွေကြောင့်လူအများအပြားသေဆုံးရတဲ့အဖြစ်ဆိုးနဲ့ကြုံတွေ့လာရနိုင်တယ်လို့အထူးကိုယ်စားလှယ်တော်မန်ဒရူးစ်ကမနေ့ကကြေညာချက်ထုတ်ပြန်သတိပေးခဲ့ပါတယ်။မြန်မာပြည်သူတွေပေါ်ဆုပ်ချုပ်ရေးကောင်စီကကြမ်းဖက်ဖြိုခွဲနေတာချက်ချင်းရပ်ပြီးလောလောဆယ်ထုတ်ပေါ်ပြောဆိုခွင့်ပြုဖို့နဲ့တရားလက်လွတ်ဖမ်းဆီးထားသူအားလုံးကိုပြန်လွတ်ပေးဖို့ဂျပန်နဲ့အော်စတြေးလျနိုင်ငံတို့ကကြေညာချက်ထုတ်ပြီးတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကကြမ်းဖက်လူရက်တွေကိုအခိုင်အမာရှုတ်ချကြောင်းလဲဂျပန်နဲ့အော်စတြေးလျနိုင်ငံကြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးဗိုလ်ဒူးနေမှာအခုလိုပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ဒေသတွင်းလူခွင့်ရေးအခြေအနေရရနဲ့ပတ်သက်ပြီးဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့တိုရှိမီတုမိုတဂီနဲ့နိုဘူအိုခီရှိတို့ဟာအော်စတြေးလျနိုင်ငံရဲ့အလားတူဝန်ကြီးတွေဖြစ်ကြတဲ့မရိုက်စ်ပိန်ပီတာဒတ်တန်တို့နဲ့အွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီကဂျမ်းဘက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတာကြောင့်ဆန္ဒသေးမှုစန့်ကျင်ရေးဆန္ဒပြပွဲတွေအစောပိုင်းကာလတွေကတော့လူအများပြနဲ့နေရာအနှံ့ပြမှာဆန္ဒပြတာမျိုးမရှိတော့ပေမဲ့ဒေသတချို့မှာဒီကိစ္စဆက်ရှိနေသေးပါမန္တလေးမုံရွာမေမြို့မော်လမြိုင်စတဲ့မြို့ကြီးတွေမှာသာမကစကိုင်းတိုင်းကလေးမြို့မကွေးတိုင်းမြန်မြို့ရှမ်းပြည်နယ်ကွက်ခိုင်မြို့မွန်ပြည်နယ်ပေါင်မြို့တို့မှာလည်းပုံစံအမျိုးမျိုးနဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။တနင်္သာရီတိုင်းတဝယ်မြို့မှာနေစည်းမကြဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေအားလုံးကိုရပ်ပစ်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကညွှန်ကြားထားတဲ့စာရဆောင်ကိုလက်ခံရရှိခဲ့တယ်လို့ MSF အဖွဲ့ကပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ MSF အဖွဲ့ဟာတဝယ်မြို့မှာ HIV လူနာတွေကိုကြံပေးဆောင်ရွက်မှုတွေပေးလာတာနှစ်20ကျော်ပါပြီ။အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေစူးစူးရွာထိခိုက်နေတဲ့ကာလမျိုးမှာMSF ရဲ့လုပ်ငန်းတွေကိုရဆန်ရတာဟာမိမိတို့လူနာအများအပြားအတွက်အသက်အန္တရာယ်ရှိနိုင်ပါတယ်လို့ MSF အဖွဲ့က AFP ကိုပြောပါတယ်။တဝယ်မျိုးဟာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဇာတိမျိုးဖြစ်ပြီးအခုလိုလုပ်ငန်းတွေရဆန်ခံတဲ့ဆုံးဖြတ်ချက်ကိုပြန်ပြောင်းပေးဖို့တဝယ်အာဏာပိုင်တွေကို MSF အဖွဲ့ကတော့ပန်ကြားထားပါတယ်။ MSF အဖွဲ့ရဲ့လုပ်ငန်းတွေကိုဘာကြောင့်ရပ်ခိုင်းတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။ဗိုလ်ဒုညအတွက်တရင်ချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတန်လွင့်အစီအစဉ်အတွက်ထုတ်လို့ရမှုကမတ်စုမှုမှာအတန်ပိုင်းအင်ဂျင်နီယာကရှော့စတမ်မော့စ်ဖြစ်ပါတယ်။ဒီဒီမှာပိုင်းရဲ့ဂျာတာပရီနေမတက်ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒီရန်ရဲပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you.